Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မေလ5ရက်စနေညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီကနေ့ညပိုင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြေးတော့မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီမေလ22ရက်နေ့ကြာရင်တွေ့ဆုံမှုရှိပါတယ်။ Atlantic သမုဒ္ဒရာတွင်ရုရှားရဲ့စီးရေလှရှားမှုတွေးမြင်လာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ရည်ရက်ဟာသူ့ရဲ့တပ်အင်အားကိုတိုးချဲ့လိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့ OIC နိုင်ငံသားရေးဝန်ကြီးများကောင်စီ45ကြိမ်မြောက်အစည်းအဝေးမှာတော့ရိုဟင်ဂျာဒုက္ခသည်အရေးအဓိကဆွေးနွေးခဲ့ကြပါတယ
် In the OIC we should take strong action manifesting solidarity with themand strengthen efforts in persuading the government
of OIC အနေနဲ့မြန်မာအစိုးရကိုဝိုင်းပြီးတော့နားချရမယ်ဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးပြောခဲ့တာပါနောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံတင်ဆက်ပေးပါမယ်စနေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မတ်စုမြန်မာတခွင်နဲ့စနေညတိုင်းလေးလိုက်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မေလ22ရက်နေ့မှာအင်ဗီရိုမှာတွေ့ဆုံမှာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဂျိုတင်ပြင်ဆင်နေချိန်မှာပဲတောင်ကိုရီးယားသမ္မတနဲ့ထရမ့်တွေ့ဆုံမှာပါနှစ်နိုင်ငံကောင်းဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တန်တိထံနဲ့နှစ်နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထပ်လောင်းအတည်ပြုပြသတာဖြစ်တယ်လို့အင်ဗီရိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဟာမြောက်ကိုရီးယားကောင်းဆောင်နဲ့ဧပြီလ29ရက်နေ့ကတွေ့ဆုံခဲ့ပြီးကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ထောင်စဉ်ငင်းငယ်ရရှိအောင်ကြိုးပမ်းမှုကတိပြုခဲ့ပါတယ်ဒီတော့တွင်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးအစည်းအဝေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကိုသတင်းတောက်တွေကမေးမြန်းခဲ့တာမှာတော့သမ္မတကအသေးစိတ်တွေကိုမပြောပါဘူးဒါပေမဲ့လည်းရက်နေရာသတ်မှတ်ပြီးပါပြီလို့ပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
တောင်မြောက်ကိုရီးယားကောင်ဆောင်တွေပြီးခဲ့တဲ့လကတမိုင်ဝင်တွေ့ဆုံပွဲမှာသဘောတူညီမှုတွေရလိုက်တာကိုဆန့်ကျင်တဲ့လက်ကမ်းစာဆောင်တွေကိုမြောက်ကိုရီးယားနိုင်ငံစီဖြတ်ဝင်မဲ့လှုပ်ရှားတဲ့ကြွားသူတွေကိုတောင်ကိုရီးယားရဲတွေကဒီကနေ့ဖိတ်ပင်သားမြင်လိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ29ရက်နေ့ကနှစ်နိုင်ငံနဲ့ဆက်စစ်မဲ့ဆုံးပါမွန်ဂျွန်ကျေးရွာမှာတွေ့ဆုံခဲ့ရမှာရှန်လိုတဲ့အပြုမူအားလုံးရဆိုင်ပြီးတော့ငင်းငယ်ရင်နဲ့ပြန်လည်ပေါင်းစည်းဆောင်ရွက်ဖို့သဘောတူညီခဲ့တာပါ။ရန်လိုတဲ့အပြုမူထဲမှာနှစ်နိုင်ငံနဲ့ဆက်ချန်စီယိုတွေမှာတစ်ဖက်နဲ့တစ်ဖက်ဝါရဖြန့်တဲ့အနေနဲ့အတန်ချက်ဆက်တွေနဲ့အတန်လွှင့်တာအပြင်လက်ကမ်းစာဆောင်တွေဖြန့်ဝေတာလည်းပါဝင်ပါတယ်။သဘောတူထားတဲ့အတိုင်းတောင်မြောက်ကိုရီးယားနှစ်နိုင်ငံစလုံးကအတန်ချက်ဆက်တွေကိုဒီသတင်းမှတ်ထဲမှာပဲအသီးသီးဖယ်ရှားလိုက်ပါတယ်။လက်ကမ်းစာဆောင်တွေကိုပူပေါင်းနေတဲ့ထဲပြီးတော့လွတ်တင်မှုအတွက်လှုပ်ရှားတက်ကြွသူ20လောက်စုယုံလာတဲ့နေဆက်အနီးကပန်ဂျူမြို့ရဲ့ပန်ချန်ထဲကိုရဲအရာရှိ300လောက်ချထားလိုက်ပါတယ်။ဒီထဲမှာမြောက်ကိုရီးယားနိုင်ငံကထွက်ပြေးလာသူလည်းပါဝင်ပါတယ်။လက်ကမ်းစာဆောင်ဝင်မဲ့သူတွေဟာမြောက်ကိုရီးယားနဲ့ထိုက်တဲ့တွေ့အောင်ရှမ်းတိုက်ဖို့လုပ်နေကြတယ်ဆိုပြီးဆွဆွဲပြောဆိုတဲ့လူပေါင်း40လောက်တို့လည်းတံမြန်လာရောက်စုယုံခဲ့ပါတယ်။
အတ္လန္တိတ်သမုဒ္ဒရာအတွင်းရုရှားရဲ့စီးရေလှုပ်ရှားမှုတိုးမြင့်လာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ရေတပ်ဟာတပ်အင်အားတိုးချဲ့လိုက်ပါတယ်။ဈေးချွေတာတဲ့အနေနဲ့ရောအခြားခက်ခဲတွေကြောင့်ရေတပ်မဟာနှစ်ကို9နှစ်နီးပါးကြာဖျက်သိမ်းထားခဲ့ပြီးတဲ့နောက်အခုအခါမှာပြန်လည်ဖွဲ့စည်းလိုက်ပြီးလို့ပင်ဒဂွန်စစ်ဌာနချုပ်ကတောက်ကြနေမှာကြေညာပါတယ်။ပုံစံမျိုးစုံနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့ဝန်ကျင်ကိုနီးပေါင်းစုံနဲ့တုံ့ပြန်တာဖြစ်တယ်လို့ရေတပ်လှုပ်ရှားမှုဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချဆင်ကသတင်းတောက်တွေကို George H.W. Bush လေးရင်သင်းမောပေါ်မှာပြောကြားခဲ့ပါတယ်။အင်အားပြန့်ဆိုင်မှုတွေတွေ့လာတဲ့အချိန်မှာအတ္လန္တိတ်သမုဒ္ဒရာဟာဘက်ပေါင်းစုံကမြင်နိုင်တဲ့အနေအထားမျိုးဖြစ်လာတဲ့အပြင်အထူးသဖြင့်တော့မြောက်အတ္လန္တိတ်ဒေသဘက်မှာပါလို့လည်းသူကပြောပါတယ်ရေတပ်မဟာနှင့်ဟာအတ္လန္တိတ်သမုဒ္ဒရာအလယ်ပိုင်းမှာကျတဲ့ဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မြို့မှာအခြေစိုက်မှာဖြစ်ပြီးလာမယ့်ဇူလိုင်လ1ရက်နေ့ကစလို့လုပ်ငန်းဆောင်တာတွေစတင်မှာပါရေတပ်မဟာနှင့်ကို2011ခုနှစ်ကဖျက်သိမ်းပြီးတဲ့နောက်ရုရှားဟာမြောက်အတ္လန္တိတ်နဲ့အာတိတ်ဒေသတွေမှာအကြီးအကျယ်စီးရေလှူရှာမှုတွေတိုးလွန်လာပါတယ်။ဒါပြင်ရုရှားဟာယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းပိုးပြီးတော့ဝင်ရောက်ဆက်ဖက်လာတာကြောင့်အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတင်းမာလာပါတယ်။ဒီနှစ်အစောပိုင်းကလည်းရုရှားနဲ့တရုတ်နိုင်ငံတို့ကိုရည်ရွယ်ပြီးချမှတ်တဲ့မဟာဗျူဟာသစ်နဲ့ပတ်သက်လို့ပင်တဂွန်ကကြေညာခဲ့သေးပါတယ်ခင်ဗျာ
။ရ ရုရှားသမ္မတဗလာဒီမီယာပူတင်ဟာမကြာခင်မှာပဲစစ်ထုတ်ထားတဲ့တန်အဖြစ်ကြံသစ္စာချိန်ဆမဲ့အပေါ်ရုရှားနိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြကြပါရယ် He is not our Caesar သူဟာငါတို့ရဲ့ Caesar ဘယင်မဟုတ်ဘူးဆိုပြီးတော့ဆန္ဒပြသူတွေကကြွေးကြော်ပါရယ်ဆန္ဒပြပွဲကိုသမ္မတပူတင်ကိုအထင်ရှားဆုံးဆန့်ကျင်သူဖြစ်တဲ့အကျင့်ပြတ်ချစားမှုတက်ဖြစ်ရေးစီယုံလှုပ်ရှားသူ Alexei Navalny ကစီစဉ်တာပါနိုင်ငံအရှိဘက်စိုးနဲ့ Siberia ဒေသကမြို့ပေါင်း10မြို့ထက်မနည်းကလူပေါင်းညာနဲ့ခြေလို့ဆန္ဒပြပွဲကိုလာရောက်ပူပေါင်းခဲ့ကြောင်းနောက်ဆုံးတက်လာတဲ့သတင်းတွေနဲ့လူမှုကွန်ရက်ကဖော်ပြချက်တွေမှာတွေ့ရပါတယ်။ဆနာပြသူအချို့အရဲတို့ဖန်စီခြင်းခံရပေမဲ့လည်းဘလောက်အဖမ်းခံရတယ်လဲဆိုတာမသိရပါဘူး။ဒီကနေ့နေခင်မိုင်မှာတော့မော်စကိုမြို့ကလာမကြီးတွေနဲ့ Saint Petersburg မြို့မှာတီးပြချက်ရမှထားတဲ့ပိုးပြီးတော့ကြီးတဲ့ဆနာပြပွဲတွေကျင်းပမယ်လို့ခံမရပါတယ်။လာမယ့်တနင်္လာနေ့မှာနောက်ထပ်သက်တမ်း6နှစ်အတွက်သမ္မတပူတင်ကျန်းသစ္စာချိန်ဆမှာဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ Islamic နိုင်ငံများပူးပေါင်းဆောင်ရည်ရေးအဖွဲ့ဝင် ONC နိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့စတင်ရမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကရိုဟင်ညာတွေနဲ့အတူတကွယက်တီပေးကြဖို့နဲ့သူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးကြဖို့တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့အတိုင်းမြန်မာစိုးရအနေနဲ့ရိုဟင်ညာမွတ်စလင်တွေကိုပြန်လည်လက်ခံပေးရေးဖိအားပေးကြဖို့ OIC ကိုတောင်းဆိုလိုက်တာပါ။1995ခုနှစ်လောက်တုန်းကပရိပခရီအတွင်းသူဖခင်ပါဝင်မိသားစုဝင်တွေအများပြားတက်ခံပြီးတဲ့နောက်နိုင်ငံရခြားမှာနေထိုင်ခဲ့ဘူးတာကြောင့်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အနေအထားကိုလည်းစာနာနားလည်ကြောင်းပြောကြပါရယ်ဒါကမှကျင်းပတဲ့နှစ်ရက်ကြာ ONC အစည်းအဝေးကိုနိုင်ငံသားရေးဝန်ကြီး40လက်ထောက်ဝန်ကြီးနဲ့ကိုယ်စားလှယ်ပေါင်း 9,000 လောက်တက်ရောက်ပါရယ်ဒီအစည်းအဝေးပွဲဖွင့်ပွဲကိုကနေဒါနိုင်ငံသားရေးဝန်ကြီးခရစ်ရှာဖီလန်လဲဒီ Sheikh Hasina ရဲ့အထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်ပါရယ်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့သူရိုဟင်ဂျာ9000နီးပါးလောက်ရှိတယ်လို့ကုလသမဂ္ဂကတော့ပြောဆိုထားပါတယ်ခင်ဗျာ
တရုတ်နိုင်ငံမိချင်းမျိုးမှာချာတာပရင်းနဲ့တောက်ကြနေရတာကျင်းပခဲ့တဲ့အမေရိကန်သရုပ်အပြန်အလှန်ကုန်သွယ်ရေးဆွေးနွေးပွဲမှာသဘောတူညီမှုအချို့ရခဲ့ပေမဲ့နှစ်နိုင်ငံကြားကြီးမားတဲ့ကွာခြားချက်တွေတော့ရှိနေပါသေးတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အထူးကိုယ်စားလှယ်ဗန္နာယေးဝန်ကြီးစတီဗန်မနူချင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံကြားကကျင်းပတဲ့ဆွေးနွေးပွဲကနေဘလို့သဘောတူညီမှုတွေရလိုက်တယ်လဲဆိုတာကိုတော့အတိအကျထုတ်ပြန်ခြင်းမရှိပေမဲ့နှစ်နိုင်ငံတာဝန်ရှိသူတွေဆက်ပြီးတော့ဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့တာပါတရုတ်ကွန်မြူနစ်ပါတီဘဟုကော်မတီအဖွဲ့ဝင်Polit Bureau Leo Hile ဆွေးနွေးပွဲကိုတက်ရောက်လာပါတယ်။သမ္မတအင်ဂျီရောကလည်းဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။မျှတမှုရှိတဲ့ကုန်သွယ်ရေးဟာတရုတ်အမေရိကန်နဲ့ကမ္ဘာစီးပွားရေးအတွက်ပါအလင်းအမြန်တိုးသိစေလိမ့်မယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောပါတယ်။တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကလည်းဆွေးနွေးပွဲကိုအပြုသဘောဆောင်ပြီးတော့ပွင့်လင်းတဲ့အကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းဖော်ပြပေမဲ့သဘောမတူမှုတွေတော့ကြီးကြီးမားမားရှိနေသေးတယ်လို့ပြောပါတယ်။
လာမယ့်သတင်းပတ်မှာကျင်းပမယ့်မလေးရှားရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အတိုက်ခံကောင်းဆောင်ကိုလူသိရှင်ကြားထောက်ခံတဲ့အတွက်ဩဇာကြီးမားတဲ့ဝန်ကြီးအောင်နှစ်ဦးကိုပါတီကထုတ်ပယ်လိုက်ပါတယ်။ကုန်သွယ်ရေးဝန်ကြီးဟောင်းရာဖီဒါအဇစ်နဲ့ဗန္ဓာယဉ်ဝန်ကြီးဟောင်းဒိုင်ဇင်နူဒင်တို့ကိုညှိညွတ်သောမလေးအဖွဲ့ UMNO ကနေထုတ်ပယ်လိုက်တာလို့ပြည်အောင်စုနေမြများဆန်ရဝန်ကြီးအက်ဒနန်မန်ဆော့ကပြောပါတယ်။တောက်ကြနေကအတိုက်ခံတွေရဲ့စီတန်းလှစ်လေပွဲမှာသူတို့တွေပါဝင်ပြီးတဲ့နောက်အခုလိုထုတ်ပယ်လိုက်တာပါ UMNO ဟာအာဏာရညွန်မောင်းအဖွဲ့ရဲ့အဓိကကြားတဲ့အစိပ်ပိုင်းတည်းရဲ့ဖြစ်ပါတယ်။ဒါပြင်ဒီပြန်ကြားရေးဝန်ကြီးဟောင်းရိုက်စ်ယက်မင်းအပေါ်ဆိုရှယ်မီဒီယာမှာသူရေးခဲ့တဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆင်နေတယ်လို့ဆိုပါတယ်။မေလ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်ကိုဒီဝါရင်နိုင်ငံရေးသမား3ဦးဟာထောက်ခံတာဟာမဟာတီးယားအတွက်တော့အင်အားဖြစ်စေတယ်လို့အကြေကတ်တွေကသုံးသပ်ထားပါတယ်။ဒါပြင်အာဏာပိုင်တွေဟာမဟာမိတ်ပါတီ၄ပါတီရဲ့ကောင်းဆောင်ဖြစ်တဲ့ဒီမဟာတီးယားရဲ့ပုံတွေကိုဖျက်ဆီးပစ်တာနောက်ဒီလမ်းဘေးထောင်ကြော်ညာဆိုင်ပုတ်တွေပေါ်မှာတခြားစီးရီနဲ့တုတ်ပစ်တာတွေလှုပ်ဆောင်နေတယ်လို့သတင်းမှားတွေဖြန့်ချီတယ်ဆိုပြီးတော့လဲမဟာတီးယားကိုစုံစမ်းစစ်ဆေးနေပါတယ်အသက်62နှစ်အရွယ်မဟာတီးယားကတော့သူ့ဘဝတသက်တာမှာအခုလိုရွေးကောက်ပွဲမျိုးမကြုံခဲ့ဘူးသေးကြောင်းနဲ့ရွေးကောက်ပွဲမစခင်မှာကိုအလိညာတွေလွှတ်မှုနေတယ်လို့ထောက်ပြပါတယ်လက်ရှိဝန်ကြီးချုပ်နဂျစ်ရဇက်ဟာလည်းလက်လွတ်ဆုံးရှုံးရမှာကိုကြောက်နေပြီးတော့သူ့ရဲ့ပုံကိုယ်တော်ကြောက်နေသူဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းကခီလာဝေရာမီးတောင်ချိုရီတွေဟာကျွန်းအရှေ့ပိုင်းဘက်ကိုတောက်ကြနေကပို့ပြီးတော့စီထွက်လာတဲ့အတွက်လူတွေကိုပေးလို့ရရွှေ့ပြောင်းလိုက်ရပါတယ်။နှစ်ပေါင်း40ကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအားအဆင့်6.9ရှိတဲ့ငလင်းလှုပ်သွားပြီးတဲ့နောက်မီးတောင်လှုပ်ရှားမှုတွေအခုလိုထပ်ပြေလာတာပါ။ဒေသစံတော်ချိန်နေ့လယ်12နာရီခွဲလောက်ကမီးတောင်ရဲ့တောင်ဖက်ပိုင်းမှာငလင်းလှုပ်သွားတာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။တောက်ကြနေအစောပိုင်းမှာပဲပြင်းအား9.9အဆင့်ရှိတဲ့ငလင်းတစ်ခုလှုပ်သွားတယ်လို့တုံခါမှုတွေထပ်ပြေလာမယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကွက်လာတဲ့မြေလွာတွေကထွက်လာတဲ့ချော်ယီဘူးတွေဟာတောအုပ်ထဲကိုဖြတ်ပြီးတော့စီစင်းနေတာကိုလည်း drone နဲ့ရိုက်ယူထားတဲ့ video တွေမှာတွေ့ရပါတယ်။ကြာပရင်းကစပြီးတော့မိတောင်ပောက်ကွဲခဲ့တာကြောင့်လူပေါင်း1000ခွက်တဲ့မင်းတွေလည်းဘေးလွယရွှေ့ပြောင်းသွားခဲ့ရတာပါ။မိတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့တရင်တော့မရှိသေးပါဘူး။အသက်အရွယ်ကြီးသူတွေနဲ့အသက်ရှူရခက်တဲ့လူတွေကိုထိခိုက်စေနိုင်တဲ့ sulfur တန်းငွေတွေလေးတူထဲမှာမြင့်မားနေတာကိုစမ်းသပ်တွေ့ရှိလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘလောက်ကြာကြာမိတောင်ပောက်ကွဲနေမလဲဆိုတာမခန့်နိုင်မှန်ဘူးလို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ဒီကနေ့စတင်ကျင်းပတဲ့ OIC အစည်းအဝေးသတင်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ရက်ကြာကျင်းပနေတဲ့45ကြိမ်မြောက် OIC နိုင်ငံသားရေးဝင်ကြီးများကောင်စီညီလာခံမှာတော့ရိုဟင်ဂျာအရေးကအဓိကလွှမ်းမိုးနေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုအကြောက်တရားကင်းဝေးပြီးဂုံတိတ်ခါရှိစွာနဲ့ပြန်လည်အခြေချနေနိုင်ရေးအတွက်မြမအစိုးရကိုဖိအားပေးတိုက်တွန်းသွားဖို့ဆွေးနွေးကြပါပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထွက်ပြေးခိုလွန်လာကြတဲ့ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဂုံတိတ်ကရှိရှိအသက်ရှင်ရပ်တည်နေထိုင်ခွင့်ရဖို့လိုကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမေလ5ရက်စနေနေ့ဒီကနေ့မှာစတင်ကျင်းပတဲ့45ကြိမ်မြောက် OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံမှာသူကအဲ့ဒီလိုပြောဆိုသွားတာပါဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံစိတ်ချရပြီးဂုံတိတ်ကရှိရှိနေရရင်းကိုပြန်နိုင်ရေးအတွက် OIC အဖွဲ့ဝင်နိုင်ငံတွေကရိုဟင်ဂျာတွေနဲ့အတူရပ်တည်ပြီးဝိုင်းဝန်းလွှတ်ဆောင်ပေးကြဖို့ကိုလည်းရှိခ်ဟာစီနာကတိုက်တွန်းသွားပါတယ်ဒီကနေ့ကျင်းပတဲ့ဒါကာမြို့က OIC ညီလာခံမှာရိုဟင်ဂျာအရေးကိုအဓိကထားဆွေးနွေးသွားကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအယ်ဟာဆန်မမ်မုတ်အာလီကတော့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ဒေသကိုအမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတိုက်တွန်းဖို့ OIC ညီလာခံမှပြောသွားပါတယ
် In the YC we should take strong action manifesting solidarity with them and strengthen efforts in persuading the government of Myanmar to
OIC နေနဲ့သူတို့နဲ့အတူရပ်တည်ပါတယ်ဆိုတာပြန်နိုင်မှုခိုင်မာတဲ့အရေးယူဆောင်မှုတွေလုပ်ရပါတယ်ရိုဟင်ဂျာတွေသူတို့နေရဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်ခေါ်ယူနေရချတဲ့ကိစ္စအဆင်ပြေချောမွေ့အောင်အမြန်ဆုံးအရေးထားလှုပ်ဆောင်မှုမြန်မာစုရောက်ဝိုင်းဝန်းပြီးတိကျနားချကြပါလိမ့်မယ
်ရိုဟင်ဂျာတွေထွက်ပြေးရတဲ့အထိလှုပ်ဆောင်ခဲ့တဲ့လူမျိုးစုလိုက်ရှင်းလင်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာကအရေးယူဆောင်ရွက်ဖို့လိုကြောင်းကနေဒါနိုင်ငံသား၏ဝန်ကြီးခရစ်စတီယာဖရီလန်ကလည်း45ကြိမ်မြောက် OIC နိုင်ငံသား၏ဝန်ကြီးများကောင်စီညီလာခံမှပြောသွားပါတယ်
I'd like to say here that I agree with United Nations High Commissioner for Human Rights, Zayed Raad al-Hussein, who has described the campaign against the Rohingya as a textbook case of ethnic cleansing.
ကျွန်တော်တို့ကတော့ဒီ Rohingya ဒုက္ခသည်တွေကိစ္စဟာလူမျိုးနွယ်စုအလိုက်ရှင်းလင်းမှုဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zayed Raad al-Hussein ပြောတာကိုထောက်ခံပါတယ်အဂိုလာမှာကလေးကလူအစုလိုက်အပြုံလိုက်တက်ဖြတ်မှုတွေရှိနိုင်တယ်လို့တန်တရားရှိတယ်လို့လည်းမစ္စတာအယ်လ်ဟူစင်ကပြောထားပါတယ်ဒီလိုစကလုံးတွေအတိအကျတုံးပြီးတော့ကိုဒီကိစ္စပြောဆိုရပါမယ်ဒီလိုပြစ်မှုမျိုးကျူးလွန်သူတွေကိုလည်းထိုက်တန်တဲ့အရေးယူမှုတွေရှိအောင်လို့ကျမတို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တရားလှုပ်ဆောင်နိုင်ကြရပါမယ်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလူခွင့်ရေးဖောက်ဖျက်မှုတွေအတွက်တာဝန်ရှိသူအပြစ်ရှိသူတွေကိုအရေးယူနိုင်တဲ့အခြေအနေပေါ်ပေါက်အောင်လို့ဆောင်ရွက်ကြရပါမယ်
အခုလိုရိုဟင်ဂျာဒုက္ခသည်တွေရခိုင်ဒေသနေရရင်းပြန်နိုင်ရေးမြန်မာအစိုးရကိုဖိအားပေးတိုက်တွန်းဖို့ OIC နိုင်ငံသား၏ဝန်ကြီးများကောင်စီညီလာခံရဲ့တောင်းဆိုမှုတွေဟာလက်တွေ့အကောင်အထည်ပေါ်လာဖို့ခက်ခဲလိမ့်မယ်လို့မြန်မာရေးသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ
်အခုလည်းထုံလေးလက်ကောင်းမယ်ကဲ OIC ကဒါတွေသူကဖိအားပေးမယ်လို့ပြောတယ် OIC ဆိုတဲ့အခါကျတော့ပို့ပြီးခက်ခဲရှိနေတယ်အဲဒါဆိုတော့ Islamic နိုင်ငံတွေဖြစ်နေတဲ့အတွက်နော်ဟို UN ကလုပ်ပေးတာတစ်မျိုးလေဒါမှ UN နဲ့တမဟုတ်တယ်မဟုတ်တချို့တဲ့ဝက်ရှိတယ်လေဆိုတော့ဒီဟာကိုလာပြီးတော့ OIC ကပါထပ်ပြီးတော့သူတို့နဲ့တောင်းဆိုတဲ့ခါကျတော့ဒီမှာသူတို့အနေနဲ့ကတော့ဒီဥစ္စာကိုတော့သူတို့ဟိုခုခံနိုင်မယ်လို့ထင်တယ်ဒါဆိုတော့ Islamic နိုင်ငံတွေကနေပြီးတော့တောင်းဆိုတဲ့အတွက်ဆိုပြီးတော့အဲ့ဒီအချက်ကပါနေတာ နော်ဆိုတော့ဘာလို့လဲဆိုတော့ဒီအချိန်မျိုးမှာဂျာဝင်ညှိနှိုင်းပေးနိုင်မယ်အဖွဲ့အစည်းတောင်ပုဂ္ဂိုလ်ကအရင်အရေးကြီးနေပြီနော်ဆိုတဲ့အခါကျတော့ဘာလို့တောင်းဆိုတောင်းဆိုကုသမဂန်တို့အဖွဲ့အစည်းမျိုးကတောင်းဆိုရဆိုရှင်ပို့ပြီးတော့ဖြစ်နိုင်ရေးရှိတယ်ဟိုအချိန်နဲ့ဆိုတော့အခက်အခဲရှိနေမယ်ဒါတော့အရှိတရားတိုင်ပြောရတာပဲ
OIC ညီလာခံမတိုင်ခင်ရပိုင်းကပဲ OIC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံရေးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်စုစုပေါင်း68ဦးပါတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့ကြပါတယ်။ UNC ညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကလည်းမွတ်စလင်တွေကိုအကြမ်းဖက်သမားတွေနဲ့ရောထွေးပြီးမြင်နေကြတာဟာလွဲမှားတဲ့အမြင်တွေသာဖြစ်ကြောင်းအစ္စလမ်ဘာသာတရားဟာညဉ့်ညံပြီးသူတို့အနေနဲ့လည်းညဉ့်ညံရေးအပေါ်ယုံကြည်မှုအပြည့်ရှိကြောင်းရှိခ်ဟာစီနာကပြောသွားပါတယ်။UNC ညီလာခံကိုမေလ6ရက်တနင်္ဂနွေနေ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်
။ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကသတင်းတော်မှတ်စုအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံသမိုင်းမှာအသက်စီးစိမ်ပျက်စီးဆုံးရှုံးမှုအဆိုးဝါးဆုံးဖြစ်ခဲ့တဲ့နာဂိဆိုင်ကလုန်းမုန်တိုင်းကြီးထံကြောင့် AIRI တိုင်းဒေသကြီးကမြို့နယ်တော်တော်များများမှာလူပေါင်းသိန်းနဲ့ချီတေဆုံးခဲ့ရပြီးတော့လူအများစုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။အခုဒီမုန်တိုင်းကြီးတိုက်ခတ်သွားတာဆယ်စုနှစ်တခုပြည့်သွားပေမဲ့လို့နာဂိစတန်ကိုခံခဲ့ရတဲ့ဒေသခံအများစုကတော့အခုချိန်ထိအခက်ခဲတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ဒါပေမဲ့ဒါကိုသင်ခန်းစာယူပြီးတော့ဒီလိုသဘာဝဘေးအန္တရာယ်ကြီးတွေထပ်ပြီးတော့ကြုံလာရတဲ့ဆိုရင်ရင်ဆိုင်နိုင်မှုအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်လို့ဒေတာခန်ကြီးကပြောပါတယ်သတင်းတော်မှတ်စုအစီအစဉ်မှာကိုထက်အောင်ခန့်ကအပြည့်အစုံတင်ပြပေးထားပါတယ်ရှင
်မြမစပကြီးလို့တင်စားကြတဲ့မြို့ဝကျွန်းပေါ်ဒေတာအရာဝတီတိုင်းကို2008ခုနှစ်မေလ2ရက်နေ့မှာမြမသမိုင်းမှာအဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကြီးဖြစ်တဲ့နာဂစ်မုန်တိုင်းကြာရောက်ခဲ့တာ2018ခုနှစ်မှာစနစ်တင်းတင်းပြေခဲ့ပါပြီ။နာဂစ်မုန်တိုင်းကြောင့် AIRI တိုင်းမှာလူသိန်းချီတေဆုံးခဲ့ပြီးလေကများစွာပျက်စီးဆုံးရှုံးခဲ့ပါတယ်။နာဂစ်မုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာစနစ်ပြေခဲ့ပြီးမယ်။မုန်တိုင်းတန်ခံစားခဲ့ရတဲ့ပြည်သူတွေကတော့နာဂစ်မုန်တိုင်းကပေးတဲ့ဒုက္ခတွေနဲ့ဒီနေ့ထိရင်ဆိုင်နေရဆဲဖြစ်ပါတယ်။ဟိုင်းကြီးကျွန်းလက်ပွတ်တာဘိုးကလေးမော်လမြိုင်ကျွန်းစတဲ့မြို့နယ်တွေကရွာတွေမှာရွာအများစုရွာလုံးကျွတ်ပျက်စီးခဲ့ပြီးလူသေပြောက်များခဲ့ပါတယ်။နာဂိမုန်တိုင်းတိုက်ခဲ့ခဲ့လို့ရုပ်ပိုင်းရောစိတ်ပိုင်းဆိုင်ရာထိခိုက်နစ်နာရာတွေရှိခဲ့တယ်လို့ဗိုလ်ကလေးမြို့နယ်မင်းကန်ကြီးရွာကကုမျိုးစရီကအခုလိုပြောပါရယ
်ဒီနာဂိအကြောင်းကကျွန်တော်တို့ဟိုစိတ်ပိုင်းဆိုင်ရာတွေပါအကုန်ပျက်စီးတာစိတ်ပိုင်းဆိုင်ရာတွေပျက်စီးတယ်ဆိုတာနောက်ပိုင်းကျတော့ကျွန်တော်တို့ဟိုအလုံးတောင်မှလှုပ်ချင်ကန်ချင်စိတ်လှုပ်ရှားချင်စိတ်မရှိတော့ဘူးအချိန်တိုင်းပျက်စီးတာပဲဆိုတော့အဲစိတ်မျိုးတွေဝင်ကုန်ရတဲ့အခါကျတော့ဟိုအာရှင်းပြောရရင်ကကျွန်တော်တို့ရှိမှလေယာဉ်မြေလို့တယ်အဲ့လေယာဉ်မြေမှာတော့မအလုပ်သူမှငားလို့တော့မရနိုင်တဲ့အဆင့်စားစရာမရှိရင်လည်းနေပြီးသေးဆိုတဲ့ပုံစံမျိုးနဲ့အဲ့လိုစိတ်တက်ပိုင်းဆိုင်ရာတွေပေါ့ပျက်စီးသွားတာအခုချိန်ထိပြန်ပြီးတော့ဖတ်ဆယ်လို့မရတယ
်နာဂစ်တိုက်ပြီးဆင်းနစ်ကြော်လာပြီးမြမသားစုဘဝကိုအရင်လိုပြန်မတီဆောက်နိုင်မဲပုံမှန်စားတော့နိုင်မှုအတွက်အနိုင်နိုင်ကြိုးစားရုန်းကန်နေရတယ်လို့လည်းကိုမျိုးစရီကဆက်ပြောပါတယ်
အာဒီဆင်းနစ်တွင်ကဘယ်လိုကြိုးစားရုန်းကန်လဲဆိုတော့လောလောဆယ်ကတော့ကျွန်တော်တို့ရှိမှကဒီလေယာမြေပဲအလုတ်ကရှိတဲ့ခါကျတော့ဟိုချမ်းသာဖို့စူးစမ်းရုံးကန်တဲ့အဆင်မဟုတ်တော့ဘူးကျွန်တော်တို့တွေကအကုန်လုံးဟိုကိုကနဲ့ကိုဟိုထမဲနတ်မန်ကြီးကိုပဲရှေးရှုပ်ယူပါဗျာဒီလေယာမြေပေါ်မှာပဲပြန်ပြီးစိုက်ပျိုးရေးတည်ပင်စားပင်စိုက်လိုက်လေယာမြေအချိန်တန်လေယာမြေလှုပ်လိုက်နဲ့အဲ့လိုနဲ့ပဲစူးစမ်းပြီးတော့ဟိုရက်တရတာပေါ့
နာဂိမုန်တိုင်းတိုက်ခိုက်ခဲ့တဲ့အရာဝတီတိုင်းမှာဒီတိုင်နှုတ်တနအီမိုင်တရာကျော်တိုက်ခိုက်ခဲ့ပြီးရေမြင့်ကမြေပြင်ကနေပင်20ထိမြင့်တက်ခဲ့ပါတယ်။မုန်တိုင်းစတင်ဖြစ်ပေါ်နေချိန်မှာတောင်ရှိသူတွေကရေဒီယိုကနေတဆင်ကြီးညာခဲ့ပြီးမဲ့လေဒေသခံတွေဘက်ကမုန်တိုင်းနဲ့ပတ်သက်တဲ့အန္တရာယ်အတိတ်နဲ့ကိုရှော့တွက်ခဲ့ကြတာပါ။အရာဝတီတိုင်းဒေသခံတို့ကနာဂိမုန်တိုင်းကိုမပြင်းထန်ပဲတာမန်မုန်တိုင်းတစ်ခုလိုသာထင်မြင်ခဲ့ပြီးအခုလိုမုန်တိုင်းတိုက်ခိုက်ခဲ့မယ်လို့မမျှော်လင့်ခဲ့ကြောင်း AOD တိုင်းဖျက်ပုံခရိုင်ဖိုးရောင်ကြီးအောင်အုပ်စုကကိုထေးမင်းကပြောပါရယ်
။စပားကလည်းအဲ့နှစ်မှာမတရားထွက်တယ်။လေသမားတွေတော်တော်လေးကိုထွက်တယ်။ထွက်တဲ့အခါကျတော့ကျွန်တော်တို့လက်ရှိကျွန်တော်တို့ဒီမိသားစုတောင်မှစပားအဲ့နှစ်ကဝင်းစာအပြင်ကို900လောက်ပူတယ်။ဒါမင်းအဲ့အချိန်မှာကိုတွေကဘာပဲဖြစ်နေဖြစ်နေစပားတွေကစီရဲတွင်းတဲ့ဟာလဲတွင်းထားတယ်အပြင်မှာပုံတဲ့ဟာလဲပုံထားတယ်ကွင်းထဲမှာလဲတချို့ကြံနေကြံနေတဲ့အချိန်ကျတော့ဒါမှလည်းအဲ့လိုလေးကျင်ညာတဲ့ခါအာဒီမုန်တိုင်းကတော့ကျွန်တော်တို့ဒီသားကျင်ညာတာပါလေမိုးကြလေကြတော့ဒါနှစ်စင်ကျင်ညာတယ်ဒါမှလည်းတောင်ဝင်ရှိ လူတွေအနေနဲ့ကနေရွှေ့ပြောင်းမဲ့နေရာတို့နေရာမဲ့နေရာလို့နောက်ပြီးတော့ကြေးရွာအကေကျွန်တော်ကြေးရွာရဲ့ဥက္ကဋ္ဌတွေကနေပြီးတော့ပြညာချင်းတော့မရှိဘူးဘိုက်ဒီပိုင်နဲ့ဒါပေမဲ့လေဒီယိုကနေပြောတာတော့ရှိတယ
်အခုနောက်ပိုင်းမှာတော့တာဝန်ရှိသူတွေကမုံတိုင်းတိပေးပြညာပြီးဆိုရင်ကြိုတင်ပြင်ဆင်မှုလိုရမယ်ဆိုတဲ့သင်ခန်းစာတွေရရှိခဲ့တယ်လို့ဘုတ်ကလေးမြို့ညီနောင်ကြေးရွာကဒေါက်တာနတ်မြစ်ကဆိုပါတယ
်အခုဆိုရင်တော့ဟိုမိုးလေဝသမုန်တိုင်းမှာပြင်ညာလို့ရှိရင်တော့ဟိုကြိုတင်ပြင်ဆင်ထားတာပေါ့နော်ဟိုကြိုးတွေပါလေအိမ်တွေပါမပြူအောင်လို့လဲဟိုကြိုးကြိုးတွေနဲ့တိုင်ထားတာပေါ့နော်တို့ဟိုနေဆန်းအဲ့လိုဒုက္ခနာကိကြွားအချိန်မှာနာကိလည်းပြီးရောစားတော့ကြမရှိတော့အဲရွာလူကြီးတွေတာဝန်ခံတွေလိုက်ပြီးမျိုးပါလှူခံအဲ့ဒါလည်းစားရတယ်အခုကျတော့ဘလို့သင်ခန်းစာရရဲဆိုတော့အခုပုံလိုက်ညင်ညာပြီးဆိုရွှေရှင်နဲ့ကိုပိုင်ဟိုစေဝါအစတောက်ရေအစအဲဆန်ဘာညာအကုန်စားပါနော်အမျိုးကြီးကိုတူတွင်းနဲ့မြုပ်ပြီးအဲ့လိုခိုးတာပါနော်ဒီလိုကလေးဖြစ်ပြတ်သွားလို့ရှိရင်ပြန်ပြီးဖော်စားလို့ရရဲဆိုတော့အခက်အဲ့သင်ခန်းစာတော့ရတယ်ပေါ့နော
်မုံနှမ်းတက်ခဲ့ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီပေးမှုတွေကိုစစ်ဆိုးရကငင်းဆန်ခဲ့လို့လူတွေပြောက်ပုံများခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။နိုင်ငံတွင်းမှာရှိတဲ့ NGO တွေလူမှုရေးဖွဲ့စည်းတွေကကူညီကယ်ဆယ်ရေးတွေပြုလုပ်ဖို့ကြိုးစားခဲ့ကြပြီးမြေတားဆီးပိတ်ပင်ခြင်းခံခဲ့ရပါတယ်။အဲလိုပိတ်ပင်တားဆီးနေကြကကူညီကယ်ဆယ်ခဲ့ပုံကိုဥလာထွန်းကအခုလိုပြောပါတယ်
။ဆိုးရကလုံးဝဝင်ခွင့်မပေးဘူး။နော်အဲဒီတော့ဒီမှာဟိုဟိုဟာလိုပဲပါလေ။ဟိုစစ်ဖြစ်တဲ့ဒေသလိုပဲ။နေရတူကွာတွေရှိတယ်။ဂိတ်တွေရှိတယ်။ကိတ်တွေရှိတော့ကျွန်တော်တို့ဘက်ကဟိုကျွန်တော်တို့အဖွဲ့သားတွေကပြန်ပြောပြချက်အရာကဘာပြောဘာတိရလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုကုန်သွားဝယ်မလို့နော်ကျွန်တော်ပစ္စည်းသွားရောင်းမလို့ဆိုပြီးတော့အဲ့လူလေပြီးတော့ဟိုလိန်ပြီးတော့ပြောခဲ့ရတယ်ကျွန်တော်တို့ဒီမှာကယ်ဆယ်ရေးသွားလုပ်ပေးမလဲဆိုတဲ့ဟာမျိုးအဲ့လူပြောလို့မရဘူးကျွန်တော်တို့ကဒီလိုအဖွဲ့စည်းပါကျွန်တော်ဒီအောင်သွားလုပ်ပါမယ်ဆိုတာပြောလို့မရဘူးအဲ့လူဖြစ်ခဲ့တယ်အဲ့ဒါအာနာပိုင်နေရနေပြီးတော့ဒါစီပိတ်တယ်ပင်နဲ့ဟာ
နာဂေမုန်နိုင်ပြီးတပတ်ကြာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြု၍လူမှုဆန္ဒကောက်ယူပွဲတွေအတင်းအဓမ္မလုပ်ခဲ့ပြီးအတည်ပြုပြဋ္ဌာန်းခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံကာလူ့ခွင့်ရေးအဖွဲ့တွေကစစ်အစိုးရကိုအပြင်းထန်ဝေဖန်ခဲ့ကြပြီးမေးခွန်းထုတ်ခဲ့ကြပါတယ်။နာဂေမုန်နိုင်ရဲ့နောက်ဆက်တွဲဆိုးကျအနေနဲ့လောက်ကင်ရှားပါလာလို့ဒေသခံတွေဟာလောက်ကင်ပေါ်များတဲ့တခြားမြို့တွေစီတွားရောက်အလုပ်လုပ်ကြကြသလိုနိုင်ငံသားထွက်အလုပ်လုပ်သူတွေလည်းရှိပါတယ်။လူသားအရင်းမြစ်ရှားပါလာတာကြောင့်စပားဆိုင်တောင်သူတွေအနေနဲ့လူသားရှားပါမှုတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
ကိုထအောင်ခန်းစုစည်းတင်ပြခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ရှင်မြန်မာတခွင့်အစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းနေသလိုရတစာပေအဆင့်တန်းကလည်းကျဆင်းနေပါတယ်ဘာသာပြန်စာပေကောင်းတွေထွက်နိုင်မှုဆိုရင်ဘာသာစကားနှမျိုးစလုံးကိုကျွမ်းကျင်ပိုင်နိုင်မှုလိုအပ်တာကြောင့်စာပေနှံ့ဆက်တက်ကြွတဲ့လူငယ်စာရေးဆရာတစ်တေထွက်ပေါ်ဖို့သာမကလက်ရှိဝါရင့်စာရေးဆရာတွေအနေနဲ့လည်းပို့ပြီးတော့မှရေးအားကောင်းမှုပို့ပြီးတော့မှထုတ်ဝေနိုင်မှုလိုအပ်နေတာပါနည်းပညာတိုးတက်မှုကြောင့်ရေပန်းစားလာတဲ့လူမှုကွန်ရက်တွေပါဝင်အွန်လိုင်းကိုအသုံးပြုပြီးတော့ကလောင်သွင်းနေကြတာတွေကတော့စာပေလောကအတွက်အထောက်အကူတစ်မျိုးဖြစ်ပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ
်မှာတော့မြန်မာနိုင်ငံမှာရတစာပေထွက်ရှိမှုနှုန်းဟာကျဆင်းနေပြီးဖတ်ရှုသူတွေလည်းကျဆင်းနေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ရတစာပေအကောင်းလာဖို့အတွက်ရတစာပေဖြစ်ကြတဲ့ဝတ္ထုကြပြားရတစာမတွေကိုပုံမထုတ်လုပ်ဖို့လိုအပ်နေပြီလို့ပြောဆိုမှုတွေရှိနေတာပါ။အခုထွက်ရှိနေတဲ့စာအုပ်စာပေတွေမှာတော့တုဒ္ဒစာပေတွေနိုင်ငံရေးစာပေတွေနဲ့အတက်ကျန်းတွေကအများစုဖြစ်နေတယ်လို့ပြောဆိုနေကြပါတယ်။စာရေးဆရာနိုင်မောင်ကတော့မြန်မာနိုင်ငံရဲ့ရတစာပေကျဆင်းနေတယ်လို့ယူဆပြီးဘယ်ချက်တွေကိုကြည့်ပြီးယူဆတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ်။
ဒီရသစာပေခုနကျဆင်းနေတယ်လို့ပြောရတာလေကျွန်တော်တို့ရေဘူးကဘာကိုကြည့်ပြောလဲဆိုဈေးကွက်အခြေအနေလက်ရှိရည်တည်မှုရည်တည်မှုဆိုတော့ရသစာပေကိုထုတ်ဝေတဲ့စာပေတိုက်တွေရသစာပေကိုဖန်တီးနေတဲ့စာပေအနုပညာရှင်တွေသူတို့ရဲ့အခြေအနေပေါ်မှာကြည့်ပြီးမှတွေ့ရှိမှုရပြောရတာပါအထူးသဖြင့်ရသစာပေမဂဇင်းလို့ဟာမျိုးသူတို့ရက်ဆိုင်လိုက်ရတဲ့မဂဇင်းတွေရှိနေပြီလက်ရှိဆက်လက်ပြီးတော့တောင်းနေတဲ့ထုတ်ဝေနေတဲ့မဂဇင်းတွေကလည်းရသစာပေမဂဇင်းပေါ့နော်အမှန်တန်ရုံးကန်နေရတဲ့အခြေအနေရှိပါတယ်ဆိုတော့အဲ့ဒီအခြေအနေမျိုးမှာဒီရသစာပေကိုဖန်တီးနေတဲ့အနုပညာရှင်စာပေအနုပညာရှင်တွေဖန်တီးဖို့သူတို့ရဲ့နေရာဆင်မြင့်ပလက်ဖောင်းကလည်းအမှန်တန်နှေးပါသွားတဲ့အခါမှာအဲ့မှာရသစာပေထွက်ရှိမှုတွေကျွန်တော်ဝေဝေစီစီမဖြစ်နိုင်ဘူးဆိုတော့အားပေးတဲ့ပေးသက်ကလည်းပဲအင်တိုင်းအားတိုင်း မတွေ့ရဘူးပေါ့နော
်ရက်ကွက်ထဲမှာငားရန်ဖက်ရှုလို့ရတဲ့အစာအငားဆိုင်တွေပြောက်ွယ်သွားရတာကလည်းရတစာပေတွေကိုကျဆင်းစေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့စာအုပ်ဖတ်တဲ့သူတွေနေပါလာတာကလည်းရတစာပေကျဆင်းစေတဲ့အကြောင်းရင်းတွေကတစ်ရပ်ဖြစ်တယ်လို့ယူဆမှုတွေရှိနေပါတယ်ထုတ်ဝေသူတယောက်လည်းဖြစ်တယ်လို့စာရေးဆရာလည်းဖြစ်တဲ့ကိုမြေမုံလင်းကတော့ရတစာပေထုတ်လို့မှုအပိုင်းမှာလူငယ်မျိုးဆက်တွေနေပါလာတယ်လို့ဝါရင်စာရေးဆရာတွေကလည်းရတစာပေထုတ်လို့မှုတွေနေပါလာတာကြောင့်ရတစာပေကဏ္ဍကျဆင်းလာတာလို့ဆိုပါတယ်
ဥပမာပေါ့နော်ရတာကိုဖန်နီးနိုင်ဆိုရင်အားကောင်းတဲ့လူတွေပေါ့ကျွန်တော်မှီလိုက်တဲ့ဆိုရင်အခုလက်ရှိတက်ကြည့်ရှင်နာလည်းရှိတယ်ဥပမာဆမဂျူးတို့ဆမနူးနူးရီအင်းဝါတို့ဆမမက်ဆန်နာတို့ရှိပါသေးတယ်သူတို့ရဲ့ဖန်နီးနိုင်မှုစွမ်းရလည်းအများကြီးကြပါတော့တွေ့ရပါဘောနော်ဖန်စာအုပ်တွေအစ်စ်တွေမထွက်လာနိုင်ဘူးထွက်လာတဲ့စာအုပ်တွေကလည်းဟိုဆော့ဖ်ပိတ်တဲ့တွေရဲ့စိတ်ကျဉ်တ်မှုကိုအရင်စာအုပ်တွေလောက်မပေးစွမ်းနိုင်ဘောနော်ဒီလိုပဲဆရာချစ်ဦးညိုတို့ပါအောင်ဆိုလဲရတစာပေအရင်အားကောင်းတဲ့လူတွေပါပဲနော်သူတို့ရဲ့ဆိုလဲစာအုပ်အစ်စ်ကမထွက်တဲ့လောက်ဖြစ်နေအရင်အဟောင်းလေးပဲပြင်းပြင်းထုတ်နေရပေါ့အဲတော့သူတို့ရဲ့အနေနဲ့အများများရေးတင်တယ်ဒီစာရေးရောက်ပဲဆက်လိုက်မဲ့လဲလုတ်ပေးတင်တယ်ပေါ့နော်သူတို့စာအုပ်တွေတကယ်ထွက်လာရင်လည်းတကယ်ရောင်းနေရပါပဲအဲတော့ရတ္တစာပေကဖက်ချင်တဲ့လူကဒူးနေတယ်နဲ့မြန်မာပြည်မှာရှိပါတယ်အဓိကကကျွန်တော်ကဖန်တီးနိုင်တဲ့သူမရှိရပါနောက်ပြီးတော့ဒီမျိုးဆက်ပေါ့ခုနကပြောသွားတဲ့ဆမဂျူးကိုဆရာချစ်ဦးညိုတို့နောက်ပိုင်းမျိုးဆက်ပေါ့နော်မျိုးဆက်တစ်ကလည်းလုံးဝမပေါ်ထွက်လာတော့တွေ့ရပါတယ်ဒါကြောင့်လည်းကျွန်တော်ရတ္တစာပေကကြရှောင်းနေရပါ
စာရေးဆရာဒါကြည်မောင်ဆရာကတော့ရတစာပေတွေထုတ်လုပ်မှုနှုန်းကျဆင်းလာတဲ့ဆိုပေမဲ့အခုချိန်မှာအင်တာနက်ပေါ်ကိုမျိုးဆက်သစ်စာရေးသူတွေကကြပြားတွေဝတ္ထုတွေတင်လာကြတဲ့အတွက်အခွင့်အလမ်းတစ်ခုလိုဖြစ်နေတဲ့ဆိုပေမဲ့တတိထားရမယ့်အချက်တွေအများပြားရှိနေတယ်လို့ဆိုပါတယ
်ဒီရန်ကျတော့ကျွန်တော်ရတစာပေကကျွန်တော် online ပေါ်ကူလာကြတယ်အဲ့ဒါကပေါ်ရတစာပေ online ပေါ်မှာအတော်လေးဖွံ့ဖြိုးလာတာတော့တွေ့ရတယ်ဆရာဥပမာပြောရင်ကြပြားဆရာတွေကကိုယ်ကြပြားတွေကိုယ်တင်လာခဲ့တယ်ဝတ္ထုဆရာဝတ္ထုရေးရဝတ္ထုတွေတင်လာခဲ့တယ်အဲ့ဒါနောက်တစ်ခုကကျွန်တော်ခွင့်ရပါရတယ်ဆိုတော့ကျွန်တော်တို့အဲဒီဂျာတွေမရှိတော့ဘူးကျွန်တော်တို့အရင်ကတိုက်တွေမှာကအဲဒီဂျာကောင်းရင်ကောင်းလို့တင်ပြခွင့်ရတယ်အဲဒီဂျာကခင်မမီရောဘူးဆိုရင်ကျွန်တော်တို့မှာအရန်ခက်ခဲရှိတယ်နော်အဲဒီဂျာခင်မမီကျွန်တော်တို့ကလည်းဟိုခစ်ဆန်းစာပေနော်ဟိုမော်ဒန်လေးရေးခြင်းတယ်အဲဒီဂျာတွေကခင်မမီဘူးဆိုရင်ကျွန်တော်တို့အိမ်မှာတိုင်ပတ်တယ်အခုကျတော့ Facebook ပေါ်မှာကျွန်တော်တို့ကပရိတ်တန်ဒိုက်ထိတွေ့ရတယ်အဲ့ဒါကျွန်တော်တို့အခွင့်ရေးပါအဲ့ခွင့်ရေးကိုကျွန်တော်တို့ကလူငယ်တွေကိုအတုံးချစေခြင်းနဲ့နောက်တစ်ခုကအဲ့လိုအတုံးချတဲ့အခါမှာခုဘက်ကလည်းတာဝန်ရှိတယ်။ဟိုခုနလိုမြန်မာစာကိုပြတ်သွားတဲ့အဆင့်အထိเนาะဟိုတော့အမုန်းစကားတွေမပြောမိဘူး။เนาะတော့တွေးထိုးစကားတွေမလုပ်မိဘူး။ဒါတွေကလည်းကျွန်တော်တို့အတွက်ဆောင်စည်းရမယ်။ဒီကျွန်တော်တို့ရတစာပေသမားတွေရဲ့တာဝန်ပါ
။ဒါအပြင်မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းလာတာကြောင့်လူငယ်ဘာသာပြန်စာရေးဆရာတွေအခုထပ်ပုံမထွက်ပေါ်ဖို့လိုအပ်နေတယ်လို့လည်းဘာသာပြန်စာရေးဆရာတွေနဲ့ထုတ်ဝေသူတွေကပြောဆိုနေကြပါတယ်။ဒါကြောင့်ကိုမြင့်မုံလင်းကတော့ဘာသာပြန်စာပေတွေနဲ့ရတစာပေကဆက်နွယ်နေတဲ့အတွက်ရတစာပေတိုးတက်ဖို့ဘာသာပြန်စာပေတွေကိုလည်းများများထုတ်ဖို့လိုအပ်နေတယ်လို့ဆိုပါတယ်။အဲ
ဘာသာပြန်စာပေကအရင်ကြီးပါရဲ့နော်။ဆရာမြတ်တန်းတဲ့တော့ဆရာကျော်အောင်တော့ဆရာမောင်ထွန်းသူတို့ဘာသာပြန်ဆရာဘိုင်းမိုးတို့လှန့်လိုက်ဘာသာပြန်ပြီးတော့နော်ဘာသာပြန်ရွှေခက်ဆိုတာမျိုးရှိခဲ့အရန်ခက်ကောင်းခဲ့အဲ့ခက်ကောင်းတဲ့အချိန်မှာနော်တနွေနေ့တစင်ပါပဲဘာသာပြန်နေခက်ကောင်းတယ်လို့မြန်မာပြည်ကပင်ကိုရေးစာရေးဆရာအများကြီးထွက်လာတယ်ဒါလုံးဝဟိုဖုံးကွယ်လို့မရဘူးဟိုလိန်ညာလို့မရဘူးဘာဖြစ်လို့လဲဆိုတော့ဒါရဲ့ဆက်ဆက်နေဒီဘာသာပြန်နိုင်ငံတကာရဲ့ဘာသာပြန်စာပေရောအချိန်နဲ့တပြေးတည်းဖက်နေရောပြည်တွင်းရစာရေးဆရာရတဲ့ကဘာနဲ့အဆက်မပြတ်ဘူးဒါပေမဲ့နောက်ပိုင်းတင်တက်ကွေ2000နောက်ပိုင်းမှကြောက်ဘာသာပြန်မျိုးဆက်ကလည်းပြတ်သွားတယ်ဘာသာပြန်စာအုပ်တွေကလည်းမထွက်နိုင်ဘူးယနေ့အချိန်ကြီးပေါ့နော်ထွက်တဲ့အာအရင်နဲ့ထွက်နေတဲ့စာအုပ်တွေကလည်းအဘိုးတို့ဖရာလက်ထက်ကစာအုပ်တွေတီဘုံမင်းပါတို့မူလက်ထက်လောက်ကစာအုပ်တွေလောက်ပဲဟိုပဲပြင်ပြင်ပြီးအချိန်နဲ့ရိုက်ထုတ်နေရလွယ်လို့အစ်စ်ဘာမှမထုတ်လိုက်နိုင်ဘူးစာပေလောကအတွက်အစ်စ်တွေဘာသာရေးမပြောင်းပေးနိုင်ဘူးဒီအကျိုးဆက်ကအခုအကိုမျိုးဆက်မှလာထိရပါဘူ
းဒါကြောင့်လူငယ်မျိုးဆက်တွေထပ်ပေါ်လာအောင်လုပ်ဖို့လိုအပ်နေပြီးမြန်မာစာပေကဏ္ဍတိုးတက်ဖို့အတွက်လည်းလူငယ်တွေအနေနဲ့အခုတက်ပိုပါဝင်ဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းကတော့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့စာပေညီလာခံမှာတော့ရတစာပေနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိခဲ့သလိုလူငယ်မျိုးဆက်တွေထွက်ပေါ်လာဖို့အတွက်လည်းဆွေးနွေးမှုတွေရှိခဲ့ပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်မေလ5ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်စတင်မှုအချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာခင်ဗျာဒီနေ့တည်းရဲ့လီလိုက်စီစဉ်မှာတော့လက်နက်ကန်ပိပကတ်တွေဘလို့ရက်နိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခုဆိုရင်လက်နက်ကန်ပိပကတ်တွေကြောပြန်ပေါ်ပေါက်လာရကနေပြီးထောင်ချီရဲ့ဒေသခံတွေအထူးတုခတ်ရောက်နေကြရတယ်လို့ပဲတိုက်ပွဲတွေကြားမှာပိတ်မိနေတဲ့သူတွေလည်းရှိနေတာကြောင့်ပြည်ရင်းပြည်ပကလည်းစိုးရိမ်တဲ့နေထွက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်လည်းအခုဆိုရင်တော့လီလိုက်ပေါ်မှာရောက်နေပါပြီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူဂျာနောက်တူကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးဆေးအခက်ခဲဥမမောင်ဆိုလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်ရဲ့ရေဝီယာသုံးသက်ချက်ကိုကြားပြရစီအရင်ဆုံးဒေါက်တာတူဂျာဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီပြီးတဲ့လအနေဆက်လိုက်တဲ့တိုက်ပွဲတွေအခုချိန်ထိလည်းဆက်ဖြစ်နေပြီးတော့ဟိုဒီစီးရီးတင်းမာမှုတွေဘလို့ကနေဘလို့ဆက်ပြီးတော့အခုလိုအချိန်တက်လာတယ်လို့ဟိုရေဝီယာအနေနဲ့သုံးသက်လို့ရမလဲဆရာတူဂျာအရင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတက်တနာဖြည့်ရှင်းပုံဖြည့်ရှင်းနေမှားနေတယ်လို့ကျွန်တော်မြင်ပါတယ်ညမာတရဲ့ပြည်တွင်းစစ်ပြဿနာနိုင်ငံရေးပြဿနာဖြစ်တယ်။ဒါကိုသစ္စာဆွေးနွေးဖြေရှားမယ်ဆိုတာတိုက်ပွဲတွေကများနေတယ်။တရရဖြေရှင်းလို့တဲ့သဘောထားတွေနေနေရတယ်။ဒီနိုင်ငံရေးပြဿနာရဲ့အဖြေအစစ်မြေပြည်မှာမရှိပါဘူး။နိုင်ငံရေးဆွေးနွေးပွဲဘွဲမှာပဲရှိတာအားလုံးလည်းအတိဖြစ်ပါတယ်။ဒါကြောင့်မလို့ဒီတိုက်ပွဲတွေဖြစ်ပေါ်လာရခြင်းအကြောင်းရင်းကတော့ဒါပြဿနာဖြေရှင်းတဲ့နည်းလမ်းကိုဒါမားနေတဲ့အတွက်ကြောင့်ဒါကိုပြင်ရမှာပါ။ကျွန်တော်2015ခုနှစ်ဖြစ်ကြောဆင်းရဲနေမှာနေပြီးတော့မှာတန်တာဝုဒင်းစင်ကဝတ်ဆောင်ပြမှာစာချုပ်တော်တစ်ခုလက်မှာရေးထိုးခဲ့ပါတယ်အဲ့ဒီအရာကတော့ဗာလဲဆိုလို့ရှိရင်ဒီဒင်းစစ်တပ်နာကိုလည်းစီးရဲနေမှာဖြစ်ချင်းပါနိုင်ငံရေးနေ့ကသစ္စာစနစ်ပြည့်ဖြစ်ရှားသားမယ်ဆိုတာဖြစ်တယ်ဒါကိုတမ္မတာတို့တမ္မတာစာချုပ်တို့တချို့ဒါပဲလူတော်ဥက္ကဋ္ဌဒုဥက္ကဋ္ဌဒီနောက်ပြီးနိုင်ငံရေးပါတီကောင်းဆောင်တွေလက်မှာရေးထိုးခဲ့ကြတယ်ဒါနဲ့ဒီနေ့ဒီချိန်ခါမှာအနာပိုင်းနေတဲ့တပ်မတော်ဒါကိုမင်းမင်းပြပြဖြစ်နေကြတာတာဝန်ကောင်းတဲ့မဖို့ခဲ့ကြဘူးအဲဒါကိုကျွန်တော်တို့ကဒီအားကဒီအားကိုအမကကောင်းတဲ့ဖော်နိုင်တယ်ဆိုလို့ရှိရင်တော့တိုက်ပွဲတွေရှင်းစရာမလိုဘူးလို့ကျွန်တော်အဲ့လိုယူဆတယ်အဲတိုက်ပွဲဆိုတာကဒါဖြစ်လာရတဲ့အကြောင်းရင်းတော့အမျိုးမျိုးရှိတာပေါ့လေအဲတော့ဒီကတော့ပြောတဲ့တိုက်ပွဲဆွေးနေရမှာထိုးစစ်တန်တန်ထိုးစစ်နဲ့ချုံခိုတိုက်ပွဲဆိုတာရှိတာပေါ့ဒီဒီတိုက်ပွဲတွေအားလုံးကတော့ရက်ဆက်ရမှာပဲဒီတိုက်ပွဲတွေကနေတိုက်ပွဲကြီးတွေဖြစ်လာတာဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဒီတိရဲနဲ့ပြည့်ရှင်းတဲ့နိနာကိုရက်ဆိုင်တော့မှာဒီနိုင်ရဲ့သစ္စာစနစ်ပွဲကိုကျွန်တော်ဒီဒီဇိုင်းမှာမလို့ဆောင်တော့မလို့ရတယ်ဒါကကျွန်တော်ပြောချင်တာဗာလက်ဆိုလို့ရှိရင်ဒီနေ့ချိန်ခါမှာကျွန်တော်ကဒီစိတ်မြေပြင်ကနေနိုင်ရဲ့ဘွယ်ဝိုင်းသူဆိုတဲ့ဆောင်ပုဒ်ကိုကင်ပြီးတော့မှကျွန်တော်ဒီတိုင်းတားလဲလဲကံဖွဲ့စည်းအားလုံးကြီးတယ်ငယ်တယ်မခွဲခြားပဲနဲ့အားလုံးကိုစနစ်ပွဲဘောလိုင်းကိုထိကြပြင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒါလို့လောက်တောင်းလဲဆိုလို့ရှိရင်တော့တက်ပွဲဆက်ရှိစရာမလိုဘူးလို့ကျွန်တော်ယူဆတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူရစွန့်နေပြီကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးမောင်ဆိုးကိုလည်းစွန့်နေပေးစေချင်ပါတယ်ကျွန်တော်ကတော့အခုဟိုလက်တလောအခုဒီဟိုဒီမြောက်ပိုင်းမှာဖြစ်နေတဲ့စစ်ချိန်မြင့်လာတဲ့ကိစ္စတွေကဘလို့ကနေအခြေခံပြီးတော့အခုလိုအချိန်တက်လာတယ်လို့ဆရာဟိုတုံ့တက်လို့ရလဲခင်ဗျာ
ထမပဲရတော့ခင်ဗျာကျွန်တော်ဒီဇင်ဘာနဲ့ဇန်နဝါရီမှာတမလောနေရတနိုင်းအရင်မှာထိုးစစ်ဝင်မှာလေအဲထိုးစစ်ဝင်ပြီးတော့ကာလာတစ်ခုရတော့မှာတမလောရက်သွားတဲ့အချိန်မှာကရင်ရနေပြီးတော့ကျွန်တော်ကာမိုင်းနဲ့ဖက်ကန်လမ်းပေါ်မှာရေသရာမီနောင်မှာအဲအင်အားသုံးကြလောက်ပါတယ်အစိုးရစစ်ကြောင်းကြောင်ပြန်တိုက်လိုက်ပါပြန်တိုက်ရေးတိုက်ခိုက်မှုဖြစ်သွားပြီးတဲ့အချိန်မှာတမလောနေဒါနဲ့ပတ်သက် တယ်ပြိမိနေတယ်ပြဿနာပါအဲ့ဒါလည်းကရင်ရဲ့တိုက်ခိုက်ပုံပြောင်းလဲသွားတယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အခုနောက်ပိုင်းမှာကရင်တန်ရင်တက်မာတွေထိုးစစ်ဝင်တဲ့အချိန်မှာကရင်ကပြန်တိုက်ခိုက်ခြင်းမရှိဘဲနဲ့သူကတက်တည်းကဆုတ်သွားတယ်ဆုတ်သွားတော့အစိုးရတက်မာစစ်ကြောင်းတွေကတော့ဝင်သွားပြီးတော့ကရင်နဲ့ထိတွေ့မှာမဖြစ်ဘူးဒါပေမဲ့ကျွာသားတွေကဒီထဲမှာကျန်းနေတဲ့ခါကျတော့ဒီကျွာသားတွေကိုဒီ area မှာဆက်ရှိနေစေခြင်းနဲ့သဘောကိုတပ်မတော်ကဖော်ပြတယ်။ဒါကျွာသားတွေကလည်းဆက်လက်ပြီးတိုက်ပွဲတွေပြင်းထန်မှာဆိုးတဲ့အတွက်ကြောင့်မို့လို့ဒီ area ထွက်ချင်တယ်။အခုလက်ရှိဖြစ်နေတဲ့ကြံစည်တာတော့အဲ့ဒါလိုပဲထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲတစ်ခုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်လေကျွန်တော်တို့ဆက်သွက်ထားတာရှိသလိုပဲစာရီပေးပို့ထားတယ်လည်းတော်တော်များနေပါတယ်။ဆိုတော့ဒီထက်စာတချို့ကိုအရင်ဆုံးမဆုံမဖတ်ပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဈေးဖြိုးအောင်ဆိုတဲ့အကောင့်ကတော့ဗမာစစ်အာဏာရှင်အုပ်ချုပ်မှုအောင်မှာနှစ်ပေါင်း80နီးပါးအထိနေလာခဲ့ရပြီးတော့အဖက်ဖက်ကနေပြီးတော့ချွတ်ချုံကြပြီးတော့စစ်ဘေးရှောင်ဒုက္ခထက်ရောက်ရနေတဲ့တိုင်းရင်းသားတွေအတွက်လူနေမှုဘဝအဖွေမျိုးတိုးတက်ဖို့နောက်ပြည်တွင်းစစ်ရက်စဲပြီးတော့တည်ငြိမ်အေးချမ်းရေးအတွက်တခုတည်းသောအဖြေကတော့ပြည်နယ်အားလုံးခွဲထွက်ရေးနဲ့လွတ်မြောက်ရေးသာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ဝင်းမင်းဦးအကောင့်ကတော့လူမျိုးသုံးအမြင့်ပြတ်အောင်တိုက်နေတဲ့စစ်မဟုတ်ပါဘူးတဲ့ဒါပေမဲ့တီးခြားလက်နက်ကင်မရှိဖို့အတွက်လက်နက်ကင်ပြီးငါတကောကောနေတဲ့သူတွေကိုဒီအချိန်မှာမှအမြင့်ပြတ်အောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတဝမ်းမှာအာရှပတ်ဝန်းကျင်ကနိုင်ငံနေနဲ့ဓာတ်နှုဖြစ်လာရေးကတော့ဘလို့မှမျှော်မှန်းလို့ရတော့မှာမဟုတ်လို့ဘလို့နီးနေပဲဖြစ်ဖြစ်အမြင့်ပြတ်ချင်းမုံရေးဆိုလိုတာကတော့လက်နက်ကင်တောင်းညံ့တဲ့သူကိုပြက်ပြက်သားသားလုပ်ကိုလုပ်ရမယ့်အခြေအနေရောက်ပြီဆိုတာသိကြပါတော့တဲ့လက်နက်ကင်တောင်းညံ့သူချင်းမုံရေးကိုနိုင်ငံတကာဥပဒေနိုင်ငံဥပဒေတွေရဲ့ဘောင်အတွင်းကနေချင်းမုံချင်းကိုထောက်ခံကြိုးစားပါတယ်မွေးမသေးဒုံမကျိုးလောက်ခဲ့ကြလို့တရားမျှတမှုမရှိခဲ့ကြလို့ဒါဒီလောက်အထိဖြစ်လာရတာလို့ခံယူပါတယ်ဆိုပြီးရေးထားပါတယ်ရဲနှင်းမိုးဆိုတဲ့အကောင်ကတော့စစ်ပွဲတွေအဆုံးမသက်တာကတော့လက်နက်မစွန့်ကျင်လို့ပါတဲ့လက်နက်မစွန့်ကျင်တာကတော့အာဏာကိုဆုပ်ကိုင်ထားကျင်လို့အာဏာကိုဆုပ်ကိုင်ထားကျင်တာကတော့လှုပ်ချင်တာလှုပ်လို့ရအောင်လို့လူမျိုးရေးဒန်းတူအခွင့်အရေးလွတ်လပ်ခွင့်တို့ဆိုတာကတော့အပေါ်ယံကနေအုပ်ထားတဲ့ပြားစကားပဲလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့ဟိုမက်ချက်တချို့ပါဆိုတော့ဒီမက်ချက်တွေထဲမှာဒီဆယ်စုနှစ်နဲ့ချီပြီးဖြစ်နေတဲ့မြန်မာနိုင်ငံကပြည်ရင်းစစ်နဲ့ပတ်သက်လို့စိတ်ပြက်လက်ပြက်ဖြစ်နေတယ်ဆိုတော့အထင်ရှားတွေ့ရပါတယ်ဒီထဲမှာတချို့ကလည်းအာဏာလက်မလွတ်ခြင်းလို့တိုက်နေတယ်ဆိုတော့တိုက်နေကြတာဆိုတဲ့အမြင်တွေလည်းပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာတူးကြောင်ကိုမေးချင်ပါတယ်ဆော့ဆော့ဒေါက်တာတူးကြောင်ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုပေါ်လီဟိုအာဏာပိုင်တွေဘက်ကပို့ပြီးဆောင်ရွက်ဖို့ဟိုလိုအပ်နေတဲ့အချက်တွေထောက်ပြတာရှိတာမှန်ပါတယ်ဒါပေမဲ့အခုလိုစီးရီးပရီးဖ်ကတ်တွေမှာအကျိုးစီးပွားကိစ္စတွေကရောအကြောင်းရင်းတစ်ခုဖြစ်နေသလားဒေါက်တာတူကြာ
အတိအကျတော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရဲ့ခွင့်ရပါပဲတိုင်းသားအဖွဲ့အစည်းတွေကတန်းတူခွင့်ရကိုပိုင်တာကွန်းတဲ့ကိုပိုင်ဝန်ချုပ်ရတဲ့ဖက်ဒရယ်စစ်ကိုကျင့်သုံးပေးမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံရဲ့ပြည်လာပြည်လေသွားမယ်အခါကျလို့ရှိရင်တိုက်ပွဲနဲ့ဖွဲ့စရာမျိုးလက်ထက်ကရင်ဒီပြည်တော်လာစရာလည်းအကြောင်းမရှိတော့ဘူးလေအဲ့ဒါလည်းကျွန်တော်လက်စကွန်းကိုတင်လို့ရလားခံမာဒီဘောကြအစားဒီပြုတ်ခဲ့တဲ့ဒီဖက်ဒရယ်ပြည်ထောင်စုဒီဆော့ရေးစာကိုအကောင့်တဲ့မဖော်နိုင်တဲ့အတွက်ကြောင့်နိုင်ငံပြည်တော်ပေါ်လာတဲ့အတွက်ကြောင့်ခုတိုက်ပွဲတွေဖြစ်လာတာဟုတ်တိုက်ပွဲဖြစ်လာပြီဆိုတဲ့အခါကျတော့ကျွန်တော်ကတချို့ကယူဆတာပါခွဲထည့်ခြင်းတို့ပါတို့ဒါတို့ဒါစစ်တိုက်ခြင်းတို့ပါဒါတရားတော့ကျွန်တော်တို့မယုံကြည်ဘူးတို့တော့ကျွန်တော်လည်းအမယူဆဘူးသာသာနိုင်ငံရေးပြတ်လာနဲ့နိုင်ငံရေးအခွင့်အရေးတို့ကျင်းတို့လောက်ကြတာပဲဆိုတော့ဒါရှင်းပါလေ
။ဟုတ်ကဲ့
ခင်ဗျာ။ဒီကရာဒီအကိုကျွန်တော်ကလုပ်မယ်ဆိုတော့ဒါပေါ့နိုင်ငံရေးအခွင့်အရေးအခုပြန်မှကျွန်တော်ရှာနိုင်မလဲဆိုလို့ရှိရင်နိုင်ငံရေးစနစ်ပေါ်ဘယ်ဘက်မှာကျွန်တော်ရှာလို့ရတယ်။အဲ့ဒါပါကျွန်တော်ဒီဝိုင်းဝန်းစနစ်ပြီးတော့နိုင်ငံရေးအခွင့်အရေးတိုင်းသားတွေလိုလားတဲ့ကိုပဲတာတာကဒါတို့အခွင့်အရေးဒါပေးလိုက်မယ်ဆိုလို့ရှိရင်ဒီပြတ်နာအေးတော့ပါတယ်။ဒီစီးပွားရေးဆိုတာအစပါပါအတိအကမကြပါဘ
ူးဟုတ်ကဲ့ဒေါက်တာတူရကျေးဇူးပ
ါ
ဟုတ်ကဲ့ဆရာဦးမောင်စုသဘောတော်ခင်ဗျအခုကျွန်တော်တို့ဒီမကြာခဏဆိုသလိုဒီ brief cut ဖြစ်နေတဲ့ကိစ္စတွေမှာဒီအကျိုးစီးပွားကိစ္စတွေပါတယ်ဆိုပြီးတော့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီအခုလက်ရှိ brief cut တွေမှာဒီအကျိုးစီးပွားကိစ္စဘယ်လောက်ထိပါနေသလဲဆရာ
အဲ့ဒါတော့အပြန်အလှန်ဆွဆွဲမှုလို့ပြောရမယ်ခင်ဗျာအဲ့တော့အဲဒီတမရဘက်ကဒီစစ်တိုင်ကအကျိုးစီးပွားအတွက်လို့တစ်ဖက်ကဆွဆွဲဆိုအဲကရင်ဘက်ကစစ်တိုင်ကလည်းကရင်ခေါင်းဆောင်တွေအတွက်အကျိုးစီးပွားလို့ပြန်ဆွဆွဲတာရှိပါတယ်အ Hello, the Pekaling, Narodi, Town of Pekaling, I thank you, you know, you go on. Tiny Alupiozu, Kayale, General, New Dari, the Tiny Alupiana Josu, Shiva. Hello, Diniama, General, the Pendulu, so Swerari, Ude, Nizuri, General Governor, I'm a fish name. Hello, General Nikona said, I didn't say, Ma, the only deal, General, the Woody, me, I'm doing. Tell me, Muzo, I change that the Jagavari. ตะเฟ่เนี่ยด้วยปิ้วออกมาตั้งไหนรู้สว่าอาจารย์นี่ตัดติปะแกบาบิเออดีเนี่ยมาอโจซีว่าปฏิญาณสู่อ่ะบาเลยสู่อ่ะสะบวยไว้มาจนเต็งที่ผิดชิงว่าเยี้ยจีนี่ว่าแล้วก็น่ะสะบวยไว้หมดไม่อยากไม่ชินดีอาจารย์น่ะสุสวยผู้นี่แหละพี่อาจารย์น่ะนักแต่งตั้งไข่มุเลยอ่ะเสร็จเดียวขึ้นนี่มามาเว้ยครับเนี่ยแต่แม้อู้เราพี่เฉยมาเยี้ยจีล่ะก็รอเสร็จป่วยมาปิ่นนี่เลยเสร็จไปทุกข์ได้อยู่เสร็จป่วยเนี่ยลดเนี่ยอู ဒီလိုအခြေအနေမျိုးမှာကျွန်တော်တို့က
စစ်ပွဲကိုမရက်တန်နိုင်သေးရင်တော့စစ်ပွဲကြားထဲမှာပြင်နေတဲ့ဒုက္ခတွေကြီးကဲထုတ်ဖို့ကတော့ကျွန်တော်တို့လက်တလို့ဆောင်ရွက်တင်တယ်လို့ထင်ပါတယ်။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးပြတာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့တောတာရှင်တချို့လည်းလေးလိုက်မှာရှိနေပါတယ်။အရင်ဆုံးကတော့ကိုနိုင်နိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲ။ကိုနိုင်န 我家人那对着看着了，我妈那个人家也就高中初三那年都表达了，就是各自的人什么对着吧嘞。你看家里面车子呢，个亲戚什么样嘞？最高是没有来呢，对着看嘞，哎，在那都表达的，你妈那个对面朋友一对。高中初三的那表皮哦，这拍马照，你要听哪照？天天表嘛听了，六六表皮哭了老呢，那叫个阿弥陀听
了。OK， 哥奶奶，那土话嘞，今朝第四年话嘛，十多天那土话嘞，哥看毛驴皮扒嘞，你妈那个呀，宝贝，哥看毛驴也都跑来嘞，四年没面路也玩了个咩？
明年你把家木家烈士啊，都我把你提起阿妈去玩嘞。明年你爹阿妈这里阿爸这里有个。不用加嘛，就完了。因为人家做生意，俺那里做啊，你把娃娃嘞，从家里头，从家里头玩嘞，俺那里做，俺那把娃娃嘞，从家里头玩嘞，那底下把娃娃呢，都用过，还真没得你嘛，因为人家会，人家就只能其他玩呀。
OK, Coco Mone, Sunura Chizua. So now to work, you know, Tainang and a co tilemua, co tel tilemua, Tiki and Taina, Ulapipare. So co tilemun in a Sunuian, a Mimian, a she, Sunina Macmia.
Hoga, can only add the Takamuano. I say, where he sit down, where's Yadi, Matiago, Tauro, Taka in the Retro, Suama, Pivare, but it's Rono, you know, being Yuri, you know, you're about to say, no.昨晚看喏，啊，大家看这样的，知道不？啊，最原来看样，反正说，昨晚五几年的节，喏，喏，五六几年的节，喏，五十五年的节，阿拉我江西人，大家看这样吧，看样，再加上我，人家那个年呢，那文要先来兵马呗，文要先来兵马呗，知道不？你呢，喏，光五年呗，光五年呗，知道兵马第一步在嘛，去吧，看样。
OK, aku tiada musuhnya rezeki juga. Jenaruh tu, nak tu orang di sini wahyu. Jenaruh ini nih people sini terawa. Oh, yang kami wah, oh, kami itu kah ulat orang esawa. Kau ni awak yang rezeki ibu papi awak ni.
Lainnya kan beri perkara ini, belu sumpah melihat surat pada naga pihak bo. Terang kau yang jossan nih February lagu ngah sabi. Yang kami bilan dan kami jomah saatin sini kerawa. Tanya nama no ni 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 laga. Tni apa? Federal ni laga apa? Along pawai ngere nengi sini bawa.Nilaganaro, maybe some new way, Chatin Kangayavare. Nilagan said Jim Babu season tare, Mala she and Matangan. Mala ni anima, Sitaga, Anna, thing like that, Chingasalo. Digreke male, Ponantamune, Anna, Utare, Siosuye, a chigan ubri, Alma, Yezo, Mion, Iragaro, Pirin, Yenya Ibabe. Pinlon Sajone, Pironzuni, Surago, Gaganana, the Bobo, can you nine Jim machine, or Simane, Pigo, Miane Mau.CYA jauh, kujo CYA jauh. Tiada lojin ini deh, tetui, mide, landi jauh, sobi, mium mium, pion ini jamawa. Sebuaya ini ka, yang la, NCA လက်မှတ်ထိုးရေးကအရင်လား NCA ထိုးပြီးစစ်တိုက်လို့ရသလားစစ်မတိုက်ဘဲနေလို့ရသလားပင်လုံစာချုပ်လက်မှတ်ထိုးပြီးလွတ်လပ်ရေးမယူခင်ကတိုင်းရင်းသားတွေအခြေအနေကဘယ်လိုရှိသလဲပင်လုံစာချုပ်လက်မှတ်ထိုးလွတ်လပ်ရေးယူပြီးနောက်ပင်လုံစာချုပ်ဘယ်ရောက်သွားပါသလဲပင်လုံစာချုပ်ကိုမေ့ပြစ်လိုက်ပြီးတိုင်းရင်းသားစီလုံးညီညွတ်ရေးအော်နေပြီးပြည်ထောင်စုနှင့်ပြပွဲတွေညစာစားပွဲတွေစိုကရေးတီပွဲတွေလုပ်ရင်စစ်ပွဲတွေရရပြောနေလို့ကတော့အတန်ကောင်းဟစ်ဆိုတဲ့စကားသာတွင်ကျဲလာမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတခုံမျိုးသစ်ကဦးလာထွန်းရဲ့ပေးစာပါသူစာမှာတော့ဒီပြည်ရင်းညီညီနဲ့ပတ်သက်လို့ဒီဆက်စုနှစ်တွေနဲ့ချီပြီးမပြေလည်နိုင်သေးတာကိုဟိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့သဘောထားကိုလည်းဟိုတွေ့နေရပါတယ်ဆိုတော့ဒါဟိုတခုရှိတာပေါ့လေအခုဒီအယက်သားအစိုးရလက်ထက်မှာလည်းပဲဒီပြည်ရင်းညဉ့်ကြီးကဦးစားပေးကိစ္စဆိုပြီးတော့ပြောထားတာရှိပါတယ်ညဉ့်ကြီးအတွက်ဆွေးနွေးပွဲတွေလည်းလုပ်နေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာတူးရကျွန်တော်တခုမေးချင်တာတော့အခုလိုအခြေအနေမှာပေါ့လေလက်ရှိတလို့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရောဒီပြည်ရင်းညဉ့်ကြီးတခုလုံးပေါ်မှာဟိုတစုံတရာတက်ရောက်မှုတွေများရှိလာနိုင်လားခင်ဗျဟု
တ်ကဲ့တက်ရောက်မှုရှိနေပါလေဒါနောက်ဆက်ဒီမှာတော့တော့ချက်ပေးနေပါတယ်ပြည်သူကြီးတွေဆောက်နေနေမှာအခုဆိုလို့ရှိရင်တော့ဒုက္ခတွေတော်တော်လေးဒုက္ခရောက်နေတယ်အခုလက်ရှိအချိန်တွေရဆိုလို့ရှိရင်ဒါမချင်းသားတစ်ဝိုက်မှာဒါမှ3000လဲထော်လို့ရှိနေတယ်ခမန်းကျ3000ကျော်လို့ရှိတယ်ဆိုတော့မချင်းသားနဲ့နည်းနည်းဝေးနေတယ်မှလည်းရှိသေးတယ်ဆိုတော့အဲ့ဒီဒုက္ခတွေတည်ပြတနာကိုဖြေရှင်းရမယ်ပြည်သူရှိတာကျွန်တော်တို့ဒီအစိုးရတမ်းတော်နည်းနည်းရတော့ဒီဒီပြိခါရစည်းရဲကိုအထအနေအနေအနေဆိုအစ်ရာရပြိခါရစည်းရဲကိုရင်ကျင်းရအောင်ရာရပြိခါရစည်းကျင်းရပြီးဒီဘယ်ယူနီလက်ထရစစ်ဖာဝါယူလုပ်ပြမှာတော့ဘယ်လက်ထရစစ်ဆာနဲ့ပြိခါရစည်းရဲကျင်းရတယ်အောင်လက်မရထုံအောင်ကျိုးစားဆောင်ရပြီးတော့မှာသဘောပေါ်မှာသစ်ဆုံးစနေနေအောင်ဒါအဖြေရှာသွားရမှာဖြစ်တယ်အဲ့ဒီလိုလုပ်ပြီးဆိုလို့ရှိရင်တော့ကျွန်တော်ပြည်သူ့ရဲ့တည်ဆောက်တဲ့ခေလာဖြောင်းဖြိုးမှာပဲဒါလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဒီပြည်သူ့ရဲ့ခံကျင်းပါရမှာလဲဒါအများရဲ့နောက်ကျဟန်တာတွေဖြစ်ပေါ်လာနိုင်တယ်ဒါကြောင့်လက်ရှိအချိန်တွေဟာဒါကျွန်တော်ဒီပြည်သူ့ရဲ့တည်ဆောက်နေရမှာအများကြီးအနောက်ကျဖြစ်ဟန်တာဖြစ်နေတာတော့အမှန်ပါပဲဒါကြောင့်အခုလက်ရှိအချိန်ခါမှာဒီစစ်ပြေးစစ်ချောင်းဒုက္ခတွေဒီကအများဒီသူတို့နေရာထားနေလုံခြုံတဲ့နေရာတွေပို့ပေးနိုင်ဖို့ဒီအာနာပန်ဒီနဲ့တမ်းတော်နေနဲ့အများကြီးစူးစမ်းပေးဖို့လိုအပ်ပါတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ရ
ာဟုတ်ကဲ့ဆရာတူရဒီနေရာမှာတခုရှိတာပေါ့လေဒီလိုဒီဆရာဟိုတိုက်တွန်းတာကတော့ဒီအစိုးရအနေနဲ့ဒီတစ်ဖက်သက်အပြစ်ခက်ရစေအရင်ကြီးညာကြီးညာပြီးတော့လက်နက်ကင်ဖွဲ့စည်းအကုန်လုံးသဘောဝိုင်းပါလာအောင်ဆွေးနွေးဖို့ဆိုပြီးတော့လမ်းဖွင့်ဖို့ဆိုတော့ဟိုအကြံပြုချက်ပေါ့လေဆိုတော့ဒီနေရာမှာတကယ်လို့သာအစိုးရဒီလိုတစ်ဖက်သက်အပြစ်ရကြီးညာတယ်ဆိုရင်ရောဒီတိုင်းသားတွေဘက်ကဝမ်းမြောက်ဝမ်းသာနဲ့ပါလာနိုင်တဲ့အခြေအနေတကယ်ပဲရှိနေလို့လားဆရာ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်ထပ်ပြချင်တာဒီတပ်မတော်ကတော့အင်းသားပူကြီးတဲ့ဟာဖြစ်တဲ့အတွက်ကြောင့်တပ်မတော်ပူကြီးသဘောထားချင်းဆိုတာနဲ့ဒါပြစ်ခတ်ရစည်းရဲကိုအရင်တို့ဆောင်လုပ်ပေးရပါမယ်ပြီးလို့ရှိရင်တော့ဒီတိုင်းသားလက်နေဖွဲ့စည်းတယ်လေဒါပြစ်ခတ်ရစည်းရဲတို့ဒီလက်ခံလာကြမှာပါဒါတော့ဒါတို့မို့လဲဒါတချိန်သေးမှာပြည်သူစီနီဗရမပိုင်လက်ထရဘနှစ်ပတ်အပြစ်ခတ်ရစည်းရဲကိုသဘောတူညီပြီးတော့ကျင်းပနိုင်တော့သူကောင်းတာပေါ့အဲ့လိုတန်းဒီနေ့မို့ဒီနေ့နဲ့ဒါဒီဒေတာတကြီးရဲ့အတွက်ညီချင်းရဲ့အတွက်အပြစ်ခတ်ရစည်းရဲကိုမြလားရှာပြီးလုဆောင်တော်တင်တာကိုကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ဆရာတူရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုဆော့ဆော့ဟိုဒေါက်တာတူချောင်မေးတဲ့မေးခွန်းပဲကျွန်တော်မေးချင်တာတော့အခုလက်ရှိဖြစ်နေတဲ့ဒီမြောက်ပိုင်းတိုက်ပွဲတွေဟာဒီမြန်မာစိုးရအကောင့်ထဲပေါ်နေတဲ့ပြည်တွင်းညဉ့်ဉေးရေးအပေါ်မှာဟောဟိုဘလောက်ထိတည်ရောက်မှုတွေရှိလာနိုင်လဲဆရာ
အဲဒီလူတိုက်ပွဲကြီးဖြစ်တာနဲ့ဒူးလူဒုက္ခရောက်တဲ့နှစ်ဖက်တပ်ဖွဲ့ဝင်တွေကြာဆုံးနေဆိုတာနဲ့ဒီတောင်းတဲ့တောင်းအပြန်လမ်းမယုံကြည်မှုနဲ့တန်တွေကတော့ပိုတိုးလာတာပဲဗျပိုတိုးလာရင်ငင်းငယ်လုပ်ငန်းတွေနဲ့ဆွနည်းဆောင်ရွက်မှုမှာပိုပြီးထိခိုက်လာမှာပဲအဲ့တော့ကျွန်တော်ကတိုက်ပွဲကြီးရှော့ချဖို့လိုအပ်တယ်အဲ့တော့အများစုတောင်းဆိုနေရတော့အပြစ်ခတ်ရစေပညာကြီးဆွနည်းပါလို့တောင်းဆိုတယ်အဲ့လိုမဖြစ်နိုင်အောင်မှကျွန်တော်ကတိုက်ပွဲကြီးရှော့ချဖို့လိုတယ်နောက်တိုက်ပွဲကြီးရှော့မချနိုင်ရင်နောက်ဖက်စစ်ဘေးဒုက္ခတွေဒီတိုက်ပွဲကြမှာပေါ်လာတဲ့စစ်ဘေးဒုက္ခတွေဒီကြံတာမဖြစ်ရှင်းနိုင်ရင်ကျွန်တော်ငင်းငယ်လုပ်ငန်းစုထိခိုက်မယ်ငင်းငယ်လုပ်ငန်းစုထိခိုက်တာတဲ့အပြင်ဥပမာဆိုတော့ဗျာလောလောဆယ်မှာရခိုင်ပြည်သားနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာပြည်တွင်ဝေဖန်မှုကြီးပေါ်နေတဲ့အချိန်မှာအဲဒီကချင်းပြည်နယ်စစ်ဘေးဒုက္ခတွေနဲ့ပတ်သက်ပြီးတော့ထပ်တိုးလာတဲ့နိုင်ငံတကာပြည်တွင်မှုကြီးပေါ်လာရင်ကျွန်တော်တိုင်းပြည်အတွက်အနာဂတ်တွေကျွန်တော်တိုင်းပြည်ဖွံ့ဖြိုးရေးတပိုးခက်ခဲတဲ့အခြေအနေကိုကြုံရလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုသတ်ဆရလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲတခုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလဲလေလိုင်းပေါ်မှာရှိနေပါတယ်စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျ โอเคโกนิ้วนี่จ้าล่ะมั้ย
ดิอ่ะบ่เนาะเออดูว่าเราเปรชาไปหน่อยมั้ยส่วนเนาะเย็นๆเนี่ยปูเปลี่ยนตัวมั้ยดูทีมาเลยครับ
โอเคโกนิ้วนี่ดิอาสาใบนี้ก็เราลีไลน์มามาจ้าไล่เอาโกนิ้วนี่ซื้อนี่เฉพาะเฉลาะเปลี่ยนอาสาซื้อนี่ไปว่ะ
โอเคโหดูว่าโหเราเห็นပြောอ่ะเนาะดีอ่ะอเมริกันตัดแต่งนี่ดิเลยดูทีนี่ป้อเนาะโหอุมาริกูก็มาအော်အမေရိကသွားတယ်ဗျာလှူချမှုကဟိုအမေရိကန်တိုင်ယုံကလည်းခဏခဏသွားတယ်ဗျာသွားတဲ့အခါကျတော့အားပေးအားမြောက်ပြုလို့ဖြစ်နေတယ်ပေါ့နော်ဟိုတုန်းကလည်းဒေါအောင်ဆန်းစုကြည်အာဏာမရခင်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်း NCO မထိုး NCO မထိုးပါနဲ့ဦးလို့ပြောတယ်ပေါ့နော်ပြောပြီးတဲ့အခါတိုက်ပွဲကြီးစပြီးတော့အကောင့်ထဲဖုံးလို့ဖြစ်တဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကပိုးပြီးနာကြီးပွဲဖြစ်သွားတာပေါ့နော်အဲ့တော့အမေရိကန်အနေနဲ့ဟိုရှင်းပြမြန်မာနိုင်ငံကြီးကိုဒီချာဒါကနာနာမကြည့်ပဲနဲ့သူတို့ကဟိုရှေးဥစဉ်ဆက်ဟိုအဝေးရနေပြီးတော့တရုတ်ပြည်ကိုထိန်းချုပ်ချင်တာနဲ့ပဲမြန်မာနိုင်ငံကြီးမှာဖတ်သက်တာနေပြီးတော့ဒီပြဿနာတွေအတန်တရာရှိနေတယ်လို့ပဲကျွန်တော်တော့ထင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးရခြေစူပါကိုနေဦးလင်းသဘောကတော့ဒီဟိုပြပနိုင်ငံကြီးဩဇာတွေကလည်းဒီဟိုပရိပခတ်တွေဖြစ်ရတဲ့ထဲမှာတစုံတရာမိထုတ်ပေးသလိုဖြစ်နေတယ်ဆိုတော့သဘောမျိုးလို့တုံ့တက်ရမယ်ထင်ပါတယ်။ဆိုတော့ကျွန်တော်တို့နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ Facebook ကစာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဆိုင်းဆိုင်းဆိုတဲ့အကောင်ကတော့ပြည်သူအစိုးရအာဏာမရှိတဲ့၍ငြင်းငြင်းလိမ့်မည်မဟုတ်တဲ့နောက်မထွေးဆိုတဲ့အကောင်ကတော့ကာလရှာကြီးဒီပြည်တွင်းစစ်တွေကြောင့်ယနေ့တိုင်းတိုင်းရင်းသားပြည်သူအများဒုက္ခမျိုးစုံခံစားနေရတဲ့အကြောင်းရင်းကတော့စစ်တပ်တန်းရှင်နေတဲ့၍အာဏာတည်မြဲတဲ့စစ်ဘုံချုပ်ကြီးတွေရဲ့ညံညံနဲ့နိုင်ငံရေးကစားကွက်ပဲဖြစ်ပါတယ်တဲ့ငြင်းငြင်းရေးရဖို့ဆွေးနွေးပွဲတွေအချိန်များစွာလုပ်တော်လဲပဲဒီအာဏာမစွန့်လို့တဲ့စစ်တပ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအများပြည်သူအမြင်ကောင်းအောင်ပဲလုပ်တဲ့လှည့်ပြားမှုခံတဲ့ဒီအဆွေးနွေးပွဲဖြစ်ပါတယ်တဲ့ဒါကြောင့်မို့လို့ငြင်းငြင်းရေးအမှန်တကယ်ရလို့တဲ့ဆိုရင်တော့ပြည်သူအပေါ်မှာတူညီတဲ့စေတနာအပြည့်အဝထားရမယ်တိုင်းရင်းသားလက်နက်ကိုင်ပြည်သူတွေအားလုံးဒုက္ခအပေါင်းကနေခံစားရမယ်ဒီသမိုင်းဝင်တပ်တွေအထောက်ထားတွေအားလုံးစုပေါင်းပြီးတော့နိုင်ငံတကာသိဖို့တင်ပြဖို့လိုပါတယ်တဲ့နောက်ပြီးတော့အစိုးရနဲ့ပြည်သူကိုအမြဲရန်လိုနေတဲ့အာဏာရှင်ရဲ့အသက်တရားမဝင်တဲ့2008ဥပဒေကိုပယ်ဖျက်မှသာမြန်မာပြည်ကအမှန်ပဲငြင်းငြင်းမိတ်လိမ့်မယ်ဆိုပြီးပြောထားပါတယ်နောက်မိုင်းထွန်းညွန့်မြင့်ဆိုတဲ့အကောင့်ကတော့နောက်လာမှာ27ရာစုပင်လုံညီလာခံရှိပါတယ်တဲ့ဒါကြောင့်မို့လို့27ရာစုပင်လုံညီလာခံမတိုင်ခင်မှာ NCA လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ရေးအရာဖိအားပေးနေတယ်လို့သုံးသပ်မိပါတယ်တဲ့စစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA လက်မှတ်ထိုးဖို့လုပ်နိုင်မယ်နောက်2008ဖွဲ့စည်းပုံလည်းဆက်လက်တည်တံ့နိုင်မှာဖြစ်တဲ့အတွက်ပြည်သူတွေတိုင်းရင်းသားတွေ2008ပြင်ဖို့စုပေါင်းပြီးတော့မတောင်းဆိုနိုင်အောင်တိုင်းရင်းသားတွေကိုစစ်ရေးအရာဖိအားပေးလှုံ့ဆော်နေတယ်လို့ထင်ပါတယ်တဲ့ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေသာ NCA ကိုလက်ခံလိုက်မယ်ဆိုရင်2008ကိုအလိုလိုနေင်းနဲ့လက်ခံပြီးသွားဖြစ်သွားမှာဖြစ်တာကြောင့်2008တီမြဲရေးအတွက်သူတို့လုံနေတယ်ဆိုပြီးသုံးသပ်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တော်ရှင်ရဲ့စာရီထဲမှာတော့ဒီအယတားဆူရဆိုပေမဲ့လှုပ်ချင်တယ်လှုပ်လို့မရနိုင်တဲ့အခြေအနေတွေကိုဟိုထောက်ပြတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတူချာဒီငင်းငယ်အတွက်ဒီအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဟိုဆွေးနွေးမှုတွေလည်းရှိနေပါတယ်ဒါပေမဲ့လည်းမျောလင်းတဲ့လောက်ဒီလိုခရီးမပေါက်ဖြစ်နေရတဲ့နေရာမှာဒီလက်ရှိအုပ်ချုပ်မှုစနစ်ပဲဖြစ်ဖြစ်ပေါ့လေဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေရဲ့အကန့်အသတ်တွေပဲဖြစ်ဖြစ်ဘလောက်တောင်ဒီဆွေးနွေးမှုတွေမှာအဟံတားဖြစ်နေရလို့ဆရာယူဆလဲခင်ဗျာ
ဟုတ်ကဲ့ဒီအခုလိုဖြစ်နေတာ2008ဖွဲ့စည်းပုံနဲ့လည်းဆိုင်ပါတယ်2008ဖွဲ့စည်းပုံကတတ်မဲ့ပြည်သူအာဏာခွဲကိုရေးဖြစ်တာဟုတ်ဆွဲခါကျတော့ပြည်သူအစိုးရအတည်းနဲ့သူအပြေးဝသူလုံးချင်လို့လုံးလုံးမရတဲ့နဲ့တာမျိုးတရားပိုင်ရတဲ့တတ်တတ်ရှိနေတာဟုတ်ဒါလည်းမှန်ပါတယ်ဒါတော့ဒါဝဒပြပြင်ရပါဒီမိုကရေစီပြေးဝဖက်ဒရယ်စစ်တွေတိုက်ရတဲ့ပုံစံကြောင့်ဒီ2008ကိုဖက်စီပုံကိုပြပြင်တော့ပေါ့တော့လိုအပ်တယ်ဗျအဲဒါတလုံးမှမဟုတ်လဲအခုချိန်ကအခုပုံစံတည်းတာတောင်းမယ်ဆိုလို့ချင်တာအခက်အခဲတွေတော့စတဲ့ကြုံရအောင်ပါပဲအဲကြောင့်မလို့ဒီအစိုးရနဲ့အခုရှိတာအစိုးရနဲ့တန်းတော်ကြားမှာတည်းရင်းရင်နိုင်နိုင်နဲ့အများကြီးရရှိရဲကိုတည်ဆောက်နိုင်ပြီးပြည်ပြည်လည်းလည်းဖြစ်သွားမယ်ဆိုလို့ရှိရင်လည်းဒါလေးလားဒလားပေါ့ဗျာဒါဆိုလို့ရှိရင်လည်းဒါညီညာရဲ့တည်ဆောက်တဲ့လမ်းကြောင်းဖြောက်ဖြူသွားနိုင်ပါတယ်ဗျာအဲ့ဒါလို့လည်းလုပ်ဆောင်ခြင်းပါတယ်ဗျာ
ဟုတ်ကဲ့ဆရာတူရဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားခင်ဗျာကျွန်တော်တို့အခုဒီလိုပေါ့လေညီပြည်ညီညာရဲ့ကိစ္စတွေဒီထက်ပိုပြီးအချိန်ကောင်းလာဖို့ဆိုလို့ရှိရင်ဒီလက်ရှိအုပ်ချုပ်မှုစနစ်နဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဟိုမှာအဟံတားဖြစ်နေရတယ်ဘာတွေရှိလဲဒါတွေကိုကျော်လွှမ်းနိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
လက်ရှိကျွန်တော်တို့မြန်မာပြည်နိုင်ငံရေးအနေအထားကိုကြည့်ရင်ကျွန်တော်တို့ဒေါအောင်ဆန်းစုကြည် NGO ထောက်ခံတဲ့ Democratic Institute of Azu တမလို့နဲ့တမလို့ထောက်ခံတဲ့အင်အားစုကတစုအဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသား အများစုတွေကသုံးစုတွေ့ရတယ်ကြာအဲ့သုံးစုပြပခါကိုဖြည့်ရှင်းဖို့အတွက်လက်ရှိ2008အခြေခံဥပဒေနဲ့ဖြည့်ရှင်းတာဖြည့်ရှင်းလို့မရဘူးဆိုတာကိုကျွန်တော်ကအခုတွေ့နေရတယ်လောတယ်အခုအချိန်ရှင်းတဲ့အတွက်မှာဖြည့်ရှင်းလို့မရအောင်အဲ့တော့ဖြည့်ရှင်းလို့ရအောင်အတွက်2008အခြေခံဥပဒေကိုစစ်လျော်သူပြင်ဆင်ဖို့လိုအပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ဒေါက်တာတူးကြာကိုကျွန်တော်ဒီအစီအစဉ်အားလည်းဒီမကြခင်ဒီမိနစ်ပိုင်းတွေကျွန်တော်အဆုံးသတ်ဖို့ရှိရဆိုတော့ဒီပြည်တွင်းငင်းငယ်အတွက်လက်ရှိဒီအစိုးရလုံးဥဆောင်ပြီးကြိုးပမ်းနေတဲ့လုပ်ငန်းတွေအောင်မြင်ရေးအတွက်ဟိုအဓိကအဖြစ်စိန်ခေါ်မှုဖြစ်နေရောဆရာဘာတွေမြင်မိလဲတကယ်လို့ရှိတယ်ဆိုရင်ဒါတွေကိုကြော်လွန်နေတဲ့နည်းလမ်းဘာများရှိမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒါကျွန်တော်ကဒီတက်ဖို့ရဖို့ပါပဲဒါကျွန်တော်နံပါတ်1မှာထားပါတယ်။ဒုတိယကတော့ကျွန်တော်ဒီတိုင်းသားဒီနဲ့ဒီဆွေရကြဒီမူပေါင်းပြတနာဒီပေါ့။အဲ့တော့နည်းနည်းဒီဆက်လက်ညှိနှိုင်းစရာတွေရှိအောင်မယ်လို့ထင်ပါတယ်။အဲ့ဒါဆက်လက်ညှိနှိုင်းစရာရှိတာဝင်လဲဒါပုံမနေလေးနဲ့ပြန်လာညှိနှိုင်းပြီးတော့မှအင်္ဂါတဘောသားတူညီမှုရရှိအောင်ပေါ့။ပြည်လျောင်းလို့ဆောင်တင်ပါတယ်။ဆိုတော့ဒါတပိုင်းတော့တပိုင်းကတော့အဆွေအနေနဲ့ဒီပြည်လုံးရင်လာခံကိုဒါသဘောထားတဲ့အချင်းစရာတိုင်းပြက်ပြက်တာတာဥဆောင်ပြီးကျင်းပသွားစီချင်ပါလေအဲ့တော့ဒီညီလာခံကိုရထားမယ်သူတို့ဆိုင်းထားမယ်ဆိုလို့ရှိတော့ကျွန်တော်ညီချင်းရင်းနဲ့အများကြီးအကွာဝေးကွာသားနိုင်တယ်ဒါကကျွန်တော်တင်ပြချင်တာအကြံပြုချင်တာကတော့ဒါဒီစီလိုဟောတက်ပေါ်ရပြီးတိုင်းသားတွေနဲ့အစရာကြလို့အတားအမြင်များညင်တိုင်းတန်တုန်ညင်တိုင်းစရာညင်တိုင်းပြုံးမှာပြည်လုံးညီလာခံကိုအချင်းသဘောထားတဲ့အချင်းတိုင်းမှမှကျင်းပသွားနိုင်အောင်ဝိုင်းဝန်းကျပန်းဆောင်ရွက်သွားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီအချိန်2မိနစ်လောက်တော့ရပါသေးတယ်ဆရာဦးမောင်ဆိုရဲသဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်ဒီပြည်တွင်းညဉ့်ညဲအတွက်လက်ရှိအစိုးရကြိုးပမ်းနေတဲ့နေရာမှာအဓိကအနေနဲ့ဆောင်ရွက်ဖို့အခုချိန်မှာလိုနေတာဘာဖြစ်မလဲ
အစိုးရအနေနဲ့ကတော့ဗျာလောလောဆယ်ပြည်ပခါမှာတော့ကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်နေနဲ့ဒီတမ်းပေါ်ကြကိုယ်လွယ်မှုမှာကျွန်တော်တို့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုရှာနိုင်လို့အဓိကကြမယ်လို့ထင်ပါတယ်။ဒါမှပြည်တွင်းငင်းငင်းအတွက်အကောင့်ထဲပေါ်အောင်မြအောင်ကောင့်ထဲပေါ်နိုင်ပါလိမ့်မယ်။လောလောဆယ်မှာတော့တိုက်ပွဲကြမှာညက်နေတဲ့ဒုက္ခတွေကိုကူညီဖို့လေအစိုးရအနေနဲ့အပွန်အားဆိုင်ပြီးတော့လုပ်ပေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဥမမောင်စုဒေါက်တာတူးကြာကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညဒိုင်းရဲ့လေလိုက်အစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေမနေ့ခင်းမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ်။စနေညချမ်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါရှင်။
ဂျမ်ဘတ်သမား၁၁ဦးကိုတည်တံပေးလိုက်တယ်လို့ပါကစ္စတန်စစ်ဘက်ကအတည်ပြုပြောဆိုပါရဲအခုနှစ်ပိုင်းနေအတွင်းအရက်သားနယ်လူကြိုးရေးတပ်ဖွဲ့ဝင်60လောက်တည်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သူတို့မှပြစ်ရှိတာကြောင့်စစ်ခုံရုံးကပြစ်ဒဏ်ချမှတ်လိုက်တာပါဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဂျမ်ဘတ်တိုက်ခိုက်ရမှာပါဝင်ခဲ့သူ3ဦးကိုထောင်ဒဏ်ချမှတ်ဖို့လဲဗိုလ်ချုပ်ကြီးခမာဂျာဗက်ဘက်ဂျွာကခွင့်ပြုခဲ့တယ်လို့ဖော်ပြထားပါရဲအဂျမ်ဘတ်သမား၁၁ဦးရဲ့တိုက်ခိုက်မှုအတွင်းအရသား36ယောက်နဲ့လူမျိုးရေးတပ်ဖွဲ့ဝင်24ယောက်တို့တပ်ဖြတ်ခံခဲ့ရပါတယ်။တရားရုံးတင်ဆက်စည်းရမှာအပြင်လူဝင်ရောက်ခွင့်မရပေမဲ့လည်းတရားခဏ်နေအနေနဲ့ရှိနေငှားရမ်းခွင့်ရှိပါတယ်။အကြမ်းဖက်သမားတွေနဲ့ပတ်သက်ပြီးတော့စစ်ခုံရုံးကနေဆုံးဖြတ်ချက်ချဖို့နဲ့ဒီတေးတန်ဆိုင်ငံ့ထားမှုတွေကို2014ခုနှစ်ကနေစလို့ပြန်ပါကစ္စတန်မှာပြန်လဲစတင်ပေးဖြတ်ခဲ့တာပါ။ပက်ရှဝါကစတင်ကြောင်းကိုတိုက်ခိုက်မှုကြောင့်ငရဲသူចောင်းသူចောင်းသား150ကျော်တေဆုံးပြီးတဲ့နောက်အစိုးရကဒီဥပဒေနဲ့ပတ်သက်ပြီးတော့ပြန်လဲပြင်ဆင်လိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မေလ22ရက်နေ့မှာအင်ဗီရောမှာတွေ့ဆုံမှာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုပြင်ဆင်နေချိန်မှာပဲတောင်ကိုရီးယားသမ္မတနဲ့ထရမ့်တွေ့ဆုံမှာပါနှစ်နိုင်ငံခေါင်းဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တန်တိထံနဲ့နှစ်နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထက်လောင်းအတည်ပြုပြသတာဖြစ်တယ်လို့အင်ဗီရောကကြေညာချက်ထုတ်ပြန်ပြောဆိုပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Jonas Kamin ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေမနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ24/40/51နဲ့လှိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးပါမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.